Welcome to the Voice of America in Burmese.
Mingala nya jam ma to ta shin nya shin. American pi dang su myo Washington DC ga ne PO American tan ye 2020 khu ne September la 17 ye taw cha ne nya bai si sin ne go Myanmar san naw chin nya 920 ne thi line to meter 1925 30 ne ne line la meter 190 ro ga ne thau le pe ni ba bai shin. ကျမနင်္ဂလာပါဒီညအတွက်ထိတ်တန့်ရောက်တဲ့တွေကိုတင်ပြတော့မှာပါအမေရိကန်သမ္မတဒိုနယ်ထရမ့်ဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့သိကြီးတာကိုသဘောပေါက်ပေမဲ့အရေးမကြီးသလိုမျိုးအမေရိကန်ပြည်သူတွေကိုသူပြောဆိုခဲ့တဲ့အတန်းဆိုင်ပေါ်ထွက်လာတာနဲ့ပတ်သက်ပြီးတော့ဖြေရှင်းမှုကြိုးစားနေပါတယ်အမေရိကန်ပြည်သူတွေကိုပ້າကြောင်လိညာခဲ့တယ်လဲဆိုတဲ့သတင်းထောက်သူရဲ့အမေကိုသူမလိန်ခဲ့ပါဘူးဆိုပြီးသမ္မတထရမ့်ကအင်ပီရိုသတင်းစာရှင်းလင်းပွဲမှာခက်ပြက်ပြက်ပြန်ပြေးခဲ့တာပါဆိုင်ဆာဘော့ဒ်ဝုဒ်ဝတ်ကသမ္မတထရမ့်ကိုဒီနေ့အစောပိုင်းနေမြန်းထားတဲ့အတန်းဖိုင်ထဲမှာတော့ကိုဗစ် -19 ကရောဂါနဲ့ပတ်သက်ပြီးပြည်သူပြည်သားတွေသိပ်ပြီးတော့စိတ်မပူအောင်ရှော့ပေါ်ပြောဆိုခဲ့တာလို့သမ္မတထရမ့်ကပြောဆိုထားတာပါ။အင်မီရိုသတင်းစာရှင်းလင်းပွဲမှာမေးမြန်းခဲ့တဲ့ ABC သတင်းထောက်ရဲ့မိခွန်ဟာရိုင်းပြတဲ့မိခွန်ဖြစ်တယ်လို့လည်းသမ္မတကပြောဆိုခဲ့တာပါ။ဆိုင်ဆာဝုဒ်ဝတ်ရဲ့နောက်ဆုံးထုတ်ဆောင်အတွက်လူတွေ့မေးမြန်းခါ18ကြိမ်ပြုလုပ်ခဲ့တာဖြစ်ပြီးအဲ့ဒီထက်ကသူပြောခဲ့ဆိုခဲ့တာတွေနဲ့ပတ်သက်လို့လည်းသမ္မတထရမ့်ကဖြေရှင်းမှုကြိုးစားနေပါတယ်။ကိုရိုနာဗိုင်းရပ်စ်ပေါ်နဲ့ပတ်သက်လို့သူ့အမြင်ကိုသိထားတဲ့ဆိုင်းဆရာဝုဒ်ဝတ်အနေနဲ့အများပြည်သူသိအောင်ချက်ချင်းမပြောဘဲဘာကြောင့်လနဲ့ချီဆောင်ရွက်တယ်လဲဆိုပြီးသမ္မတထရမ့်ကမိန့်ခွန်းထုတ်ခဲ့တာပါ။ဒီမိုကရက်တွေနဲ့ဂျမရီတာဝန်ရှိသူတွေကတော့သမ္မတကကိုရိုနာဗိုင်းရပ်စ်ပိုးရဲ့ပြင်းထန်ဆိုးဝါးမှုကိုစောစောစစီတတိပေးခဲ့မယ်ဆိုရင်ဒီရောဂါနဲ့တေဆုံးမှုဒီလောက်ရှိမှာမဟုတ်ဘူးလို့ထောက်ပြကြပါတယ်။ကွန်ပျူတာတွေကိုအွန်လိုင်းကနေဖောက်ထွင်းခိုးဝင်ကြတဲ့အစိုးရကကြောထောက်နောက်ခံပေးထားတဲ့ဟက်ကာတွေကအမေရိကန်နိုင်ငံရေးမဲဆွယ်စီယုံပွဲတွေစီယုံရေးအဖွဲ့နဲ့ဆက်ဆက်နေတဲ့အုပ်စုတွေကိုပြစ်မှတ်ထားတက်ခဲတာတွေတိုးလုံလာတယ်လို့ Microsoft ကုမ္ပဏီကပြောပါတယ်။2016ခုနှစ်ကဒီမိုကရက်ပါတီမဲဆွယ်စီယုံရေးအဖွဲ့ရဲ့ကွန်ပျူတာတွေကိုအွန်လိုင်းကနေခိုးဝင်ခဲ့တဲ့ရုရှားစစ်ထောက်လိုင်းရဲ့အဖွဲ့ကပဲနိုင်ငံရေးပါတီနဲ့အကြံပေးအဖွဲ့အပါအဝင်အဖွဲ့အစည်းပေါင်း200ကျော်ရဲ့ကွန်ပျူတာတွေကိုအွန်လိုင်းကနေဖောက်ထွင်းခိုးဝင်ဖို့ကြိုးစားခဲ့တယ်လို့လည်း Microsoft ကပြောပါတယ်။အဲ့ဒီလိုခိုးဝင်ဖို့ကြိုးပမ်းခဲ့တဲ့ hacker အများစုကရုရှားတရုတ်နဲ့အီရန်နိုင်ငံကဖြစ်ပြီး Microsoft software တွေက hunter ဖော်ထုတ်နိုင်ခဲ့တယ်လို့လဲကုမ္ပဏီတူဥက္ကဋ္ဌ Tom Burch ကသူ့ရဲ့ blog internet စာမျက်နှာမှာကြာရာပြေးနေကရေးသားထားတာပါ hacker တွေအောင်မြင်မြင်ဖောက်ထွင်းခိုးဝင်ခံရသူဘယ်သူဖြစ်နိုင်တယ်လဲတမမဟုတ်ဘလို့တက်ရောက်မှုမျိုးရှိမလဲဆိုတာကိုတော့မပြောပါဘူးဒီလိုရဟာအမေရိကန်နိုင်ငံရင်းမှာဝင်ရောက်ဆွတ်ဖက်ဖို့ရှစ်တိုးဆောင်ရွက်ကြတဲ့ကြိုးပမ်းမှုဖြစ်တယ်လို့လဲ Microsoft ကပြောပါတယ်ကိုယ်စရေလောင်းနဲ့သူ့ရဲ့မဲဆွယ်စီဝင်ဝန်ထမ်းတွေကိုအရင်တုန်းကတက်ခဲ့ခဲ့တယ်လို့ပဲဒီတစ်ချိန်မှာအလားတူကြိုးပမ်းနေတာကိုတွေ့ရတယ်လို့လည်း Microsoft ကပြောပါတယ်။ American ပြည်တော်စုမှာ 9/11 အကြမ်းဖက်ဝရဆွဲတက်ခဲ့ခံရမှုနှစ်ပတ်လည်နေ့ဖြစ်တဲ့ဒီကနေ့မှာ Washington DC မြို့တော်အနီးက Virginia ပြည်နယ် Arlington မှာနှစ်ပတ်လည်အောက်မေ့ပွဲအခမ်းအနားကို online ကနေပဲကျင်းပဖို့အစီအစဉ်ထားပါတယ်။လွန်ခဲ့တဲ့16နှစ်ကပြန်ပေးဆွဲခံခဲ့ရတဲ့အမေရိကန်လေကြောင်းလိုင်းအမတ် 89 လေယာဉ်ဟာပင်တဂွန်စစ်ဌာနချုပ်အဆောက်အဦအနောက်ဘက်ခြမ်းမှာပြကျခဲ့တာကြောင့်လူပေါင်း184ဦးသေဆုံးခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အွန်လိုင်းကနေဒီကနေ့ကျင်းပမဲ့အောက်မွေပဲအခမ်းအနားကိုခရိုင်အစိုးရအင်တာနက်ဆာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပြသမှလည်းဖြစ်ပါတယ်။မနေ့9နိုင်ခွဲမှာစတင်မဲ့အခမ်းအနားကိုခရိုင်ကွန်ပျူတာဖွဲ့ကအလံကန်ချစ်တဲ့တရုတ်ပြပြီးပန်းခွေချတာလေရင်ဝင်တိုက်ခဲ့တဲ့မနက် 9:38 မိနစ်မှာခဏတာမြင့်တက်သားမျိုးတွေလည်းပါဝင်မှာပါ။နယူးယောက်မြို့ကမိုးမျောညင်းအောင်တက်ခဲ့ခံရတဲ့နေရာမှာလဲအောက်မုတ်ဝဲအခမ်းအနားကိုကြိုတင်ရိုက်ကူးထားတဲ့ဗီဒီယိုတွေကို 9/11 ပြတိုက်အင်တာနက်စာမျက်နှာမှာဒီကနေ့မနက်ထုတ်လွှင့်ပြသရင်းကျင်းပမှာဖြစ်ပါတယ်။ 9/11 မှာတိတ်ဆုံးခဲ့သူတွေရဲ့မိသားစုဝင်တွေကိုတော့အထိမ်းအမှတ်နေရာမှာမနက်ပိုင်းလာရောက်ဖို့ခွင့်ပြုထားတာဖြစ်ပြီးနေ့လယ်ပိုင်းကျရင်တော့အများပြည်သူတွေအတွက်အဖွဲ့မိမှာဖြစ်ပါတယ်။2000ခုနှစ်စက်တင်ဘာလ17ရက်နေ့မှာနယူးယောက်ဗာဂျီးနီးယားနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာအယ်ကိုင်ဒါအဖွဲ့ဝင်19ဦးကလေယာဉ်တွေပြန်ပြီးဆွဲပြီးတက်ခဲ့ခဲ့တာကြောင့်လူပေါင်း3000နီးပါးတေဆုံးခဲ့တာဖြစ်ပါတယ်။အခြေအနေတွေတင်းမာနေတဲ့အိန္ဒိယတရုတ်နိုင်ငံနဲ့ဆက်မနှစ်ဖက်တပ်ဖွဲ့တွေထိတိုက်မတွေ့အောင်ရှောင်ဖို့နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေတဘောတူခဲ့ကြပါတယ်။ဆယ်စုနှစ်တည်းအတွင်းပထမဆုံးအကြိမ်ဖြစ်လက်ကတ်စတေတာနေဇာမာအိန္ဒိယနဲ့တရုတ်တပ်ဖွဲ့တွေဂျွန်လကအပြန်လာတိုက်ခတ်ခဲ့ကြတာကြောင့်ပေါ်ပေါက်လာတဲ့တင်မမှုတွေဖြေလျှော့သွားအောင်အဲဒီကတပ်ဖွဲ့တွေတစ်တော်တဲ့အကွာအဝေးကိုရွှေ့ဖို့အိန္ဒိယနိုင်ငံခြားရေးဝန်ကြီး X ဂျက်ရှာကာနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ယီတို့ရုရှားနိုင်ငံမော်စကိုမြို့တော်မှာတွေ့ဆုံသဘောတူခဲ့တာဖြစ်ပါတယ်။နေဆက်ကအခြေအနေတွေဟာဘသူ့အတွက်မှအကျိုးရှိတဲ့ကိစ္စမဟုတ်ကြောင်းနိုင်ငံခြားရေးဝန်ကြီးတွေတောက်ကြနေကပူရဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။နေဆက်မှာတပ်ဆွဲထားတဲ့တပ်ဖွဲ့တွေတစ်ဖက်နိုင်ငံပိုင်နှံ့မြေတွေဝင်ပြီးတော့တတိပေးတဲ့အနေနဲ့တနပ်ပြပောက်ခဲ့တယ်လို့အရှာအင်အားကြီးနိုင်ငံစလုံးကဖြီးခဲ့တဲ့တပတ်ကစလို့အပြန်အလှန်ဆက်ဆွဲပြောဆိုနေတာပါ။နေပေါင်း55နှစ်အကြာမှာပထမဆုံးပေါ်ပေါက်လာတဲ့ဒီဖြစ်ရအကြောင်းစီးရီးပဋိပက္ခကြီးတွေပေါ်ပေါက်လာနိုင်တဲ့အနေအထားကိုရောက်လာတာလည်းဖြစ်ပါတယ်။န ဒီနေ့ပိုင်ဆိုင်မှုအငင်းပွားနေတဲ့အိန္ဒိယတရုတ်နယ်စပ်ဒေသမှာမေးလာကြတဲ့ကတက်ဆွဲထားတဲ့တောင်းနဲ့ချီတဲ့နှစ်ဖက်တပ်ဖွဲ့တွေကိုဘယ်တော့ပြန်ဆောင်မလဲဆိုတာကိုတော့ကြေညာချက်တွေမှာဖော်ပြမထားပါဘူး။
ဒီလိုမျိုးတန်တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9:00နာရီကနေ10:00အထိ52.63မီတာ32kHz 963တို့ညာ52.63မီတာ kHz 965တို့ဖြင့်စနေတနေ့တွင်မှာ5လမီတာ190kHz 105ခွန်9တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ကျွန်တော်ညဝင်းအောင်ပါခင်ဗျာ။ တောက်တန်ညပိုင်း VOE ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်။ကမ္ဘာတော်လောက်ကိုဗစ်ကူးစက်မှုတွေဆက်တိုးနေစေဖြစ်ပြီးအမေရိကန်ပြည်တော်စုမှာတော့ယောဂကူးစက်သူစုစုပေါင်း 6.4%ကျော်နဲ့ကမ္ဘာပေါ်မှာအများဆုံးဖြစ်ပါတယ်။အမေရိကန်မှာအထူးသဖြင့်လူငယ်တွေကြားကူးစက်မှုပိုတိုးနေတယ်လို့ဟာဗာတက်ကတူသုတေသနဌာနကထုတ်ပြန်တဲ့ဂျာမန်ဆေးကြောင်နဲ့အွန်လိုင်းစာမျက်နှာမှာဖော်ပြပါတယ်။အသက်
18နှစ်သက်မှခုနှစ်ရာခိုင်နှုန်းဟာကိုဗစ်ကြောင့်သေဆုံးခဲ့ရပြီး29ရာခိုင်နှုန်းကတော့အထူးကြမ်းမှတ်ကုသဖို့လိုအပ်တယ်လို့ဆေးရာခိုင်နှုန်းကတော့၄ရှူဆက်နဲ့အသက်ရှူဖို့လိုအပ်နေတယ်လို့ဖော်ပြပါတယ်။အမေရိကန်ရဲ့နောက်မှာလိုက်တဲ့အိန္ဒိယနိုင်ငံကဒုတိယကူးစက်မှုအများဆုံးဖြစ်ပြီးအခုချိန်ထိကိုဗစ်ကူးစက်သူပေါင်း၄ဒသမ၆သန်းနီးပါးနဲ့သေဆုံးသူစုစုပေါင်း9,000ကျော်ရှိပါတ
နေ့စဉ်လူ9သိန်းကိုစီးဆက်ပေးသွားမယ့်အစီအစဉ်တစ်ရပ်ကိုရှေ့သတင်းပတ်တဲ့စတင်မယ်လို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ကပြောပါတယ်ဒီလိုလူအများအများကိုတနေတဲ့စစ်ဆေးသွားမယ်ဆိုပေမဲ့လူတူးနဲ့တူကြ6ပေခွာနေရမှာဒီချိန်မှာလူဦးရေ30လောက်သာလက်ခံစစ်ဆေးဖို့ကန့်သတ်ထားပါတယ်ပြီးခဲ့တဲ့သတင်းမှတ်တွေတဲ့ဗီဒီယိုနိုင်ငံမှာနေ့စဉ်ဆိုသလိုကိုဗစ်ကူးစက်မှုအသစ်3000ဝန်းကျင်တိုးခဲ့တာကြောင့်အခုလိုလူအများအပြားကိုစစ်ဆေးဖို့ဖြစ်လာတာပါအားလုံးမျှော်လင့်နေတဲ့ COVID-19 ကောက်ွယ်ဆေးနဲ့ပတ်သက်လို့ကြားပြယာယီရလဒ်ကိုဒီနှစ်ကုန်မှာမြင်တွေ့ရဖွယ်ရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကဂျာတာပရင်းနေကပြောပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ WHO သတင်းစာရှင်းလင်းပွဲအတွင်း WHO ရဲ့သိပ္ပံပညာရှင်အကြီးအကဲဆိုမီယာစဖာမီနာတန်က COVID-19 ကောက်ွယ်ဆေးဆန်းသက်နေတဲ့နောက်ဆုံးအခြေအနေကိုရှင်းပြသွားတာပါ
It is possible that we may start getting some results at least interim results.By the end of the year
ဒီနေ့ကုန်မှန်ကြရင်အနည်းဆုံးတော့ဂျာဂျာယာကြီးရလက်တချို့စာပြီးမြင်တွေ့လာရဖွယ်ရှိပါတယ်ကျွန်တော်တို့အခုပြောနိုင်တာကပထမအဆင့်နဲ့ဒုတိယအဆင့်ကိုစမ်းသပ်လေ့လာချက်ကရတဲ့အချက်လက်တွေကအတော်ကိုခိုင်မာပါတယ် COVID-19 ကာကွယ်ဆေးထုတ်ဖို့ကြိုးစားနေပြီးအများစုဟာဒုတိယအဆင့်ကိုပြီးမြောက်ကုန်ပါပြီခန္ဓာကိုယ်ပရိဇီဝပစ္စည်းတွေကိုအာနိသင်ပြည့်ပြည့်စေမဲ့ကိုရင်းတုတ်ပြန်မှုအစွမ်းရှိတဲ့ဆေးအဆင့်ကိုသူတို့အားလုံးစမ်းသပ်နိုင်ခဲ့တယ်ဆိုတာပြသနိုင်ကြပါတယ်လို့ဆာမီနာတန်ကပြောသွားတာပါဒီတိုင်နဲ့ဆွီဒင်ဖက်ဆက်ပိုင်တဲ့ AstraZeneca ဆေးကုမ္ပဏီကတော့ COVID-19 ကာကွယ်ဆေးအတွက်လူနဲ့စမ်းသပ်မဲ့တတိယအဆင့်ကိုရန်နာထားတယ်လို့အင်္ဂါနေ့အစောပိုင်းမှာကြေညာပါတယ်စမ်းသပ်ဆေးထိုးခံသူတဦးစီမှာစိုးရိမ်ဝယ်တုံ့ပြန်မှုတွေပြတာကြောင့်အခုလိုရဆိုင်လိုက်တာဖြစ်ပါတယ် AstraZeneca ဆေးကုမ္ပဏီရဲ့ဒီဆုံးဖြတ်ချက်ထွက်ပေါ်ပြီးနောက်စမ်းသပ်မှုတိုင်းမှာအသက်အန္တရာယ်လုံခြုံရေးကပထမဦးစားပေးဖြစ်တယ်လို့ဆာမီနာတန်ကကိုဗစ်ကာကွယ်ဆေးထုတ်သူတိုင်းကိုထပ်လောင်းသတိပေးပါတယ်။ကိုဗစ်ကာကွယ်ဆေးထုတ်တာမှာညံဆန်ပြီးဖြောင်ပြူးတဲ့ခီးလမ်းမဟုတ်တလို့ထပ်ပေါ်နေတဲ့သတင်းတွေကြောင့်လဲစိတ်တက်ကြစရာမလိုဘူးလို့သူကပြောဆိုပါတယ်ခင်ဗျာ။မြန်မာနိုင်ငံတွင်ကိုဗစ်ကူးစက်မှုပိုများလာနေတဲ့ရန်ကုန်တိုင်းအတွင်းမှာမြို့နယ်ပေါင်း29မြို့ကိုဒဇယ်တစ်ပိုင်းအသွာလာကန့်သတ်ထားပါတယ်။အချို့မြို့နယ်တွေမှာရက်ွက်တစ်ခုနဲ့တစ်ခုကြားအကာအရန်တားဆီးတွေလှုပ်လာတာကြောင့်အလုတ်ကန်သွားလာရေးခက်ခဲလာသလိုနေ့စဉ်စားဝတ်နေရေးအတွက်ပါစိုးရိမ်မှုတွေရန်ကုန်မြို့ကန်တွေကြားတိုးလာနေပါတယ်။အခုရက်ပိုင်းအတွင်းမြန်မာနိုင်ငံကကိုဗစ်အတည်ပြုလူနာသစ်တွေကိုရန်ကုန်တိုင်းနဲ့ရခိုင်ပြည်နယ်မှာအတွေ့များနေတာဖြစ်ပါတယ်။အာရှလေးကကူးစက်မှုအပြင်းထန်ဆုံးအိန္ဒိယနိုင်ငံမှာတော့ပြီးခဲ့တဲ့24နှစ်ရည်အတွင်းကိုဗစ်ပိုးကူးစက်တဲ့အတည်ပြုလူနာ300,000ပါရှိပြီးသေဆုံးသူ1,200ကျော်တိုးလာတယ်လို့အနာပိုင်တွေကပြောပါတယ်။အခုချိန်ထိဆိုရင်တော့အိန္ဒိယနိုင်ငံမှာကိုဗစ်ကူးစက်ထားသူစုစုပေါင်း 4.56 တန်းကျော်ရှိပြီးသေဆုံးသူစုစုပေါင်း 96,200 ကျော်ရှိပါတယ်။ဒီလိုအခြေအနေတွေရောက်ဆရာဝန်ရဲ့ညွှန်ကြားချက်စေစားမပါပဲလူတွေကိုကိုဗစ်ရှိမရှိစစ်ဆေးဖို့ပြည်နယ်တချို့ကိုတိုက်တွန်းထားပါတယ်။ကိုဗစ်ရှိမရှိဆိုတာဈေးပေါ်ပြီးမြန်ဆန်တဲ့စစ်ဆေးမှုတွေကြောင့်ရလာတဲ့အဖြေတွေပေါ်စိတ်မချရဘဲဖြစ်နေပါတယ်။ တချို့လူတွေဟာအပြားရှိတာချောင်းဆုအသက်ရှူမဝစတဲ့ကိုဗစ်လက္ခဏာတွေရှိနေပေမဲ့ဆေးစစ်ကြည့်ရမှာတော့ negative အဖြစ်ထွက်နေတဲ့အတွက်အဲ့ဒီလူတွေကိုပြန်စစ်နေရတယ်လို့ဆိုပါတယ်ခင်ဗျာကိုဗစ်ကာယောဂအခြေအနေကြောင့်ထိခိုက်နစ်နာနေသူတွေကိုကူညီထောက်ပံ့ရေးဆိုင်ရာရန်ကုန်ငွေလျှော့ချရေးဆွဲထားတဲ့ဥပဒေမူကြမ်းတစ်ရပ်ကိုစာသာပရိနိကအထက်လွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့ရမှာကန့်ကွက်မဲ52မဲထောက်ခံမဲ48မဲနဲ့အဆိုရှုံးနေသွားပါတယ်အထက်လွှတ်တော်ဟာ Republican တွေထင်းချုပ်ထားတဲ့လွှတ်တော်ဖြစ်ပါတယ်ရန်ကုန်ငွေဒေါ်လာဘီလီယံ500တန်ဖိုးရှိတဲ့ဒီထောက်ပံ့ရေးအစီအစဉ်နဲ့ပတ်သက်လို့ Republican တွေနဲ့ Democrat တွေကြားကာလအတန်ကြာညှိနှိုင်းခဲ့ကြပေမဲ့အောင်မြင်မှုမရခဲ့ပါဘူးဒီမိုကရက်တီကြီးစိုးရတဲ့အောက်လွှတ်တော်မှာတော့ဒီထောက်ပံ့ရေးအစီအစဉ်ဆုံးဖြတ်ချက်ကြာသွားပြီးရင်အမေရိကန်ရွေးကောက်ပွဲကျင်းပမဲ့နိုဝင်ဘာ3ရက်နေ့မတိုင်ခင်ဒီထောက်ပံ့ရေးအစီအစဉ်ကြီးညာနိုင်မဲ့အလားအလာကိုမျှော်လင့်လို့မရနိုင်တော့ပဲဖြစ်သွားပါတယ်။နှွေဦးရသည့်အစမှာအမေရိကန်ဒေါ်လာ3ထရီလီယံတန်ဖိုးရှိတဲ့ထောက်ပံ့ရေးဥပဒေတရအတည်ပြုပြီးကြတဲ့ကသမ္မတထွန့်အစိုးရနဲ့ဒီမိုကရက်တီကြားနောက်ထပ်သဘောတူညီချက်မရရှိခဲ့ကြပါဘူးခင်ဗျာ။တောင်ကြနေညာပိုင်း view ရဲ့သတင်းဒီကိုနန်းလောင်နဲ့အတူကျွန်တော်ညောင်ဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်အားစပြီးသတင်းပေးပို့ချက်တွေနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပါခင်ဗျာ
ကျမဆုမမရှင်ရန်ကုန်တိုင်းတွင်းမှာ COVID-19 ကူးစက်မှုနှုန်းမြင့်တက်လာတာနဲ့အမျှယောဂဗိုလ်ကူးစက်ပြန့်နှံ့မှုကာကွယ်ဖို့ဆိုပြီးရက်ွက်တွေကလမ်းတွေမှာကိုယ့်အစီအစဉ်နဲ့ကိုယ်အသွားအလာကန့်သတ်ပိတ်ဆို့ကာယံနာတွေလုပ်နေတာကြောင့်ကျုံရတဲ့အခက်အခဲနဲ့အမြင်သဘောထားတွေတင်ပြပေးကြပါမယ်။ရန်ကုန်တိုင်းတွင်းမြို့နယ်တော်တော်များများမှာပြည်တွင်းပြည်ပခီးသွွားရာဇဝင်မရှိယောဂါပိုးကူးစက်သူနဲ့ထိတွေ့မှုမရှိဘဲကိုရိုနာဗိုင်းရပ်စ်ကူးစက်သူတွေများပြားလာတဲ့အတွက်စက်တင်ဘာလ၁ရက်နေ့ကစပြီးပထမတစ်ကြိမ်မြို့နယ်9မြို့နယ်စက်တင်ဘာလ9ရက်နေ့မှာနောက်ထပ်21မြို့နယ် stay home အမိန့်ထုတ်ပြီးပြည်သူတွေနေအိမ်ထဲမှာပဲနေဖို့ညွှန်ကြားချက်ထုတ်ထားတဲ့တစ်ချိန်တည်းမှာပဲဒီအပိုင်းတွေထဲမှာယောဂါပိုးကူးစက်သူကနေ့စဉ်ရာခိုင်နှုန်းအထိတိုးလာတဲ့အတွက်ရက်ကွက်မြို့နယ်လမ်းဝင်ထွက်တွေကိုကိုယ်စီစဉ်နေတဲ့ကိုပိတ်ဆို့တားဆီးကန့်သတ်မှုတွေလှုပ်လာကြလို့လူလူကြားစိုးရိမ်မှုတွေပိုတိုးလာနေပါတယ်အခုလိုကိုယ်စီစဉ်တဲ့ကိုလမ်းတွေပိတ်ဆို့အသွားအလာကန့်သတ်မှုတွေနဲ့လော့ခ်ဒေါင်းချနေတာတွေကလူလူတွေစိုးရိမ်မှုနဲ့သွားလာရေးအခက်အခဲပိုဖြစ်လာနိုင်တယ်လို့ဒီလောက်ရက်တွေဟာဥပဒေနဲ့မညီဘူးလို့ရန်ကုန်မြို့ကဥပဒေပညာရှင်တူဦးဖြစ်တဲ့ရှင်နေဦးစိုးမိုးမြင့်ကပြောပါတယ
်ကျွန်တော်တို့စဉ်းစားမှာစေဟုံးအစီအစဉ်ကိုတည်တည်ချာချာလေးအောင်မြင်အောင်ကျွန်တော်တို့လုပ်ဖို့ကအဓိကလိုအပ်တာလို့ကျွန်တော်မြင်တယ်အဲ့တော့လော့ဒေါင်းပုံစံမျိုးဒီလိုမျိုးကြီးပိတ်ထားတာပြုထားတာကြီးကြတော့နည်းနည်းလေးများသွားပြီလေအမှန်တော့ပုံစံလွဲနေတာဗျရက်ွက်ရက်ကြီးတွေနဲ့လည်းဆိုင်တာပေါ့သူတို့နားလည်းယူဆတဲ့ပုံစံမျိုးနဲ့အခုကအားလုံးကတော့ကောင်းဖို့တော့စေတနာနဲ့တော့လုပ်နေကြတာပဲလေဒါပေမဲ့နည်းနည်းမှားရွံ့တဲ့ဟာလေးတွေပေါ့ဒါကကျွန်တော်တို့မတရားတားဆီးတာဖြစ်နေပြီပြီးတော့ကားတွေလေသွားလို့မရတဲ့အခါကျတော့အရေးကြီးရဲ့ကျမ်းမာရေးဆိုင်ရာကိစ္စတွေမှာဒါပြဿနာတွေပေါ်လာနေတယ်အများကြီးပဲပြီးတော့လေဒီကိစ္စတွေလောက်တာကလည်း volunteer တွေလုပ်ပေးနေတာလေ authority ရှိတဲ့လူကလောက်တာမဟုတ်တဲ့အခါကျတော့ပြဿနာတွေအများကြီးတက်လာနိုင်ကြရရှိရလေ
အခုဆိုရင်ရန်ကုန်တိုင်းတွင်တမျိုးနယ်နဲ့တမျိုးနယ်ကြားရက်ွက်တစ်ခုနဲ့တစ်ခုကြားလမ်းဝင်ထွက်တွေကိုအကာအယံနေနဲ့ပိတ်ဆို့ကာယံနေတာဟာဘယ်ဖွဲ့စည်းရညွှန်ကြားချက်မှအထူးကြမသိတဲ့အနေအထားဖြစ်နေလို့တပ်ဆိုင်ရာအုပ်ချုပ်ရေးအာဏာပိုင်အစဉ်အဆက်ညွှန်ကြားချက်မူဝါဒခိုင်မာအောင်ဆောင်ရွက်တင်ပါတယ်လို့ရန်ကုန်မြို့ကသတင်းစာဆရာဦးစည်ရသူကသုံးသပ်ပါတယ်
ဟုတ်တော့ဘယ်သူကဘယ်လိုပိတ်နေမှန်းကိုမသိဘူးအဲဒီကားတွေပါဝင်လို့မရဘူးတက္ကစီဝင်လို့မရဘူးအဲ့ခါကျတော့ဟိုလူကြီးပိုင်းနေပေါ့ဗျာ80ကျော်80အချင်းထွက်ချင်တယ်ဆိုတော့အရင်ဆုံးတော့ကိုယ်ဝင်နေရနေရက်ွက်ထဲကနေအပြင်ရင်ထွက်ဆိုတဲ့ခါကျတော့တော်တော်ဟိုဒုက္ခရောက်တယ်ပေါ့နော်တချို့ဟာတွေကတော့လည်းမလိုအပ်နဲ့လောက်တာလို့လည်းမြင်တဲ့လူတွေလည်းအများကြီးပဲပေါ့နော်တရက်ွက်နဲ့တရက်တလန်းနဲ့တလန်းသွားဖို့တော့မှကိုယ်ကခက်နေတာဟိုသွားလို့လာလို့မှမလွယ်ဘူးပေါ့လေ freedom of movement ခေါ်တာပေါ့နော်ဆိုရတာကြတော့ဒီလောက်ကြီးတော့လဲစိုးရတော့လည်းမဟုတ်ပဲねဒီလိုမျိုးဖြစ်တာကြတော့လဲအခုချိန်ကစီလုံးညီညွတ်တဲ့ချိန်မှာစိတ်ဝမ်းကွဲကြမှုဖြစ်တယ်အဲ့ဒီကနေပြီးတော့မှမလိုအပ်ဖက်နဲ့ဒေါ်လာတွေကျွန်တော်တို့ကြီးတာနိုင်တယ်ပေါ့နော်တခါပထမလိုင်းဖြစ်တုန်းကအဲ့ဒီအတွေ့အကြုံသင်ငန်းစာယူပြီးတော့ပြည်အောင်စုနဲ့ပြည်နယ်နယ်တိုင်းဒေသကြီးတွေစုနေတိုင်ပြီးလုပ်ခဲ့ကြတယ်တိုင်းဒေသကြီးတွေမှာဆိုတော့မြို့နယ်တွေကိုဒါတညီတညွတ်တဲ့မူဝါဒပြန်အောင်ဘယ်လိုလုပ်ခဲ့လဲအဲ့လိုမျိုးတွေပြန်လည်လာလိုက်ရင်ကောင်မအများကြီးတိုးတက်သွားနိုင်တယ်ပေါ့နော်အဲ့လိုမြင်ပါတော့
ရက်ွက်တွေလမ်းနေထဲမှာပိတ်ဆို့ကာယံထားတဲ့လော့ခ်ဒေါင်းအစီအစဉ်တွေဟာပြည်သူလူထုသွားလာရေးအတော်လေးအဆင်မပြေဖြစ်နေကြရတယ်လို့ရန်ကုန်မြို့ကအင်ရှင်မတူကသူတွေ့ကြုံရတဲ့အခက်အခဲပြောပြပါတယ
်အဲ့ဒီဟိုလော့ခ်ဒေါင်းတွေကလေတိုင်းဒေသရန်ညွှန်ကြားထားတာလားမညွှန်ကြားထားဘူးလားဆိုရင်ထုတ်ပြန်စံလည်းမရှိဘူးမှာရယ်မ မရှိဘဲနဲ့ကိုယ့်အနာနဲ့ကိုလုံးနေကြပါတော့အရင်နောက်ကလည်းလော့ကဒေါင်းလုပ်တယ်ဆိုပြီးတော့ရက်ွက်ထဲမှာအဲ့ရက်ွက်လူကြီးတွေအားနေရမြေကလုံးကအဲ့မှာထိုင်ပြီးတကားတွေထိုင်ပြောနေရပေါ့နော်ကျန်တဲ့လမ်းသွန်းနနာပြည်သူကြတဲ့ခါကျတော့လော့ကဒေါင်းလုပ်တယ်ဆိုပြီးဝင်ဝင်ပြူတကယ်တမ်းဟိုယောဂကာကွယ်ဖို့အကျိုးမတကယ်ရှိရလားဆိုတာပြန်စဉ်းစားတင်နေပေါ့နော်အချက်ပေါ့နော်အဲ့တော့တွားရလားကအဆင်မပြေဘူးအဓိကကအရေးကြီးတာကလူတယောက်ချင်းစီကလုံးရမယ် measures ပေါ့နော်အဲ့ဒါကကိုကိုကိုဟို distancing ထားတာမျိုးလို့ mask တာမျိုးလို့ပြီးတော့မကြာခဏလက်စည်းရေပေါ့နော်ဒီဟာတွေကတေချာတဲ့အချက်တွေလုံးရမယ်အစားကိုမဟုတ်တာတွေချက်လုံးနေလို့ရှိရင်ကျန်တဲ့လူတွေလောက်ကင်ခက်ခဲဖြစ်တာပဲအခက်ကျင်ပဲပေါ့နော်အခုကတိုင်းနေတာကြီးအမိန်တစ်မျိုးထုတ်တယ်ပြီးတော့ပြည်တော်စုကကျန်းမာရေးဝန်ကြီးဌာနကတစ်မျိုးပြောတယ်ပေါ့နော်ဒီအုပ်ချုပ်ရေးညံနေရမှာ coordination မရှိဘူးဆိုတဲ့ဟာကိုအရင်ကထင်ဟပ်စီတယ်ဒီ policy တွေကကြောင်နဲ့ကြောင်နဲ့ပြန်ဆန်ညှိနှိုင်းထားတဲ့ policy တွေရောဟုတ်ရဲ့လားဆိုတာမိကုန်းထုတ်เสียဖြစ်လာတယ်အဲ့တော့ဒီ new normal မှာဒီလူတယောက်ချင်းစီကနေတက်အောင်လုပ်ပေးရမယ့်အစားကိုစိတ်ထဲပေါ်လာတာကိုထင်ရတယ်ရှောက်ရှောက်လုပ်နေတာအဖြေမဟုတ်ဘူးပေါ့နော
်လက်ရှိ COVID-19 ကူးစက်မှုနှုံနေစဉ်ရက်ဆက်ဆိုသလိုအရှိန်မြင့်လာနေတဲ့မြန်မာနိုင်ငံမှာပြည်ထောင်စုအစ်စ်အစိုးရပြည်내နဲ့တိုင်းဒေသကြီးအစဉ်အဆက်ကနေမြို့နယ်ရက်ွက်အုပ်ချုပ်ရေးမှုအစ်စ်နေအထိရက်ွက်လူလူအများပြည်သူလိုက်လာရမယ်ဒေသနာအမိန့်နေညွှန်ကြားချက်တွေကိုတပြေးညီမူဝါဒတွေနဲ့ပွင့်လင်းမြင်သာစွာထုတ်ပြန်ကြေညာပေးတင်ပါတယ်လို့ပြည်သူတွေကအကြံပေးပါတယ်ရှင်ကျွန်မစုမွန်ပ
ါမြန်မာနိုင်ငံနဲ့ Fever Clinic တွေမှာပါကိုဗစ်ရောဂါစစ်ဆေးရေးဓာတ်ခွဲနမူနာယူဖို့စဉ်းစားနေရရှိမယ်။တကယ်တမ်းလုံဆောင်နိုင်ပါမလားဆိုတဲ့အခြေအနေနဲ့ပတ်သက်လို့ပြောပြပေးချင်ပါတယ်။ကျွန်မမိခါပါ။တီရင်းပိုးတွေ့လူနာတွေတိုးလာနေတဲ့ထိရောက်တဲ့ကာကွယ်တားဆီးမှုတွေလုပ်နိုင်ဖို့အတွက်ကိုဗစ်ရောဂါပိုးကူးစက်ခံထားရသူတွေကိုပိုပြီးစစ်ဆေးနိုင်ရင်ဖီဘာကလင်းမြစ်တွေမှာပါဓာတ်ခွဲနမူနာယူဖို့စဉ်းစားနေရရှိပေမဲ့လေ။ကျွန်မရဲ့ဌာနရဲ့လူအင်အားတက်ခွဲကဲအင်အားနဲ့တကယ်တမ်းလုံဆောင်နိုင်ပါမလားဆိုတာကချိန်ဆနေရတဲ့အခြေအနေမှာရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနပြန်ကြားရေးတာဝန်ခံဒေါက်တာတန်းနိုင်စိုးက VOA ကိုအခုလိုပြောပြပါတယ်
။အဲ့လိုမျိုးရှင်ရယ်ဆိုရင်ပေါ့နော်ဒီလက္ခဏာတွေကပြောလို့မရအောင်လေဗာလက္ခဏာမှမရှိသေးတော့မှသူကဟိုကရှိနေအောင်90ရာနဲ့70ရာနဲ့လို့နော်အဲ့တော့ဖြစ်ချင်တဲ့လူအားတော်များပါလေ။ဗာလည်းပြောပြောသူ့မှာလက္ခဏာနည်းနည်းပါးပါးရှိရယ်ပေါ့နော်။ဟိုအနေရတာပျောက်တယ်ပေါ့ဒါလည်းကိုကလည်းရတာပြောက်တယ်လို့ပြောလာပဲရှိပါလေ။ဒီကဲပြောက်မပြောက်ဆိုတာအတိုင်းအတိုင်းပဲသိပါအောင်။သူစစ်မဲ့လူအများကြီးစစ်လာနိုင်တာပေါ့နော်။စစ်မဲ့လူအများကြီးရှိရင်ကျွန်တော်တို့ဒီလက်ရှိကက်ပယ်စီရကဒီအတိုင်းမှာမှ3000ကျော်စာပြီးတက်လာပါပေါ့နော်။4000ဒီကျတော့မှန်ပြီးတော့လုပ်နေ။အဲဒီ content နဲ့ quality နဲ့ PUI နဲ့အဲဒီအရာကြီးစစ်တာနဲ့နေမယ်ကျွန်တော်ကဒီကို3000ကျော်လောက်စစ်နေရတဲ့အနေအထားဖြစ်နေတာပေါ့။အဲဒီမှာတိတ်နဲ့ချီရဲ့ဒီစစ်စီးကက်ပယ်စီဖက်ဆယ်လစ်တီရှိရဆိုရင်တော့အဲ့လိုမျိုးဆိုရင်တော့ဒါတော့ကျွန်တော်ကဟိုအကောင်းဆုံးဖြစ်နေတယ်။လက်ရှိအနေအထားကတော့ပြန်ပြီးတော့တုံ့ပြန်နေရတဲ့အပိုင်းရှိရပါတော့နော်။တစ်ဖက်ကစစ်တာအောင်းမိမယ်ဒါစစ်နိုင်တဲ့ကက်ပယ်စီနဲ့ပူးစားပေးရမယ့်ကက်တဂိုရီပေါ့နော်။အဲ့ဒါလေးကိုကျန်ထင်စားနေရပါတယ်ခင်ဗျ
။ကိုရီးယားဖီဘာကလင်းနစ်ကတာဝန်ခံဆရာဝန်တဦးဖြစ်တဲ့ဒေါက်တာနေမင်းထက်ကတော့ဖီဘာကလင်းနစ်တွေမှာကိုဗစ်စစ်ဆေးနိုင်ရေးလှုံ့ဆော်သွားဖို့ပြင်ဆင်နေပြီလို့သူကပြောပါတယ်။
ဆိုင်ယူခွင့်ပါမစ်ရှင်ပေးတော့မှာပါကျွန်တော်တို့ဖီဘာကလင်းနစ်ပေးနော်ဆိုင်ပါတယ်အဲ့ဒါလည်းနော်အင်းဆိုင်ကနေပိုင်လော့ပရိုဂျက်ဆာမယ်ဆိုင်ကနေပြင်ကျန်တဲ့ဟာတွေအကုန်လုံးလည်းလာတော့မှာပါရှေ့တစ်ပတ်ကျအကုန်ရမယ်ခင်အဲ့တော့လက်တလုံးကကျွန်တော်ဘူတထောင်နေနဲ့ကကျွန်တော်ကန်နီရှေးအောင်ကြီးနဲ့ကျွန်တော်ပေါင်းလိုက်တာလေပိုက်တာဖြစ်တဲ့အတွက်ဘူတထောင်ရဲ့အင်းဆိုင်ရဲ့ငွေတွေရရပြီးသားပေါ့လို့လည်းအင်းဆိုင်ကဆေးရုံပြင်ပါမှာသက်သက်ခွက်တယ်ခွက်တော့ပြင်းဆိုင်မှာလည်းသူကဆိုင်ယူလို့ရပြီလေအခုဆိုင်ယူလို့ရပြီလုံနေရပိုက်လော့ပရိုဂျက်နေနဲ့လုပ်တဲ့သူကျန်တဲ့ဒီ feedback နဲ့19ခုပေါ့အားလုံးပေါ့19ခုလုံးကြားရမယ်ပေါ့နော်19ခုမှာဘူတထောင်ငကိုရဲကန်ဒီနဲ့ဆိုရပြီဒါစိန်ခေါမှုအနေနဲ့ဆိုစိန်ခေါမှုကထူးထူးတူတူမရှိပါဘူးဒီလူနာများတော့ပုံပင်မှန်းနေပေါ့နော်တိုင်းကျမ်းမာရေးရဲ့ဒီပူပေါင်းပါဝင်မှုတွေလည်းနောက်ပိုင်းဖြစ်ဖြစ်ပိုရလာပါပြီဒါညနေတိုင်းကပူပေါင်းပါဝင်မှုအားနေတယ်ပေါ့နော်ဒီနည်းနောက်ပိုင်းပိုရလာတဲ့အတွက်အဆင်ပြေပါတယ
်ကူးစက်မှုတိုးလာတာကြောင့်ကာဝေတားဆီးလုပ်ငန်းတွေလုံနေကြတဲ့ကျမ်းမာရေးဝန်ထမ်းတွေထိခိုက်မှုရှိလာပြီးကျန်းမာရေးကာကွယ်မှုပိုင်းပြိုလဲမှာကိုစိတ်ကူနေကြသလိုကုသတဲ့ကျန်းမာရေးဝန်ထမ်းတွေအတွက်လိုအပ်တဲ့ကာကွယ်မှုတွေပေးနိုင်ဖို့စက်နိုင်သမျှလူစွမ်းအားမပြုံးတီအောင်လှုပ်ဆောင်နိုင်ဖို့ဝန်ကြီးဌာနဘက်ကချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုပြောင်းလဲပြင်ဆင်တတ်မှတ်နိုင်ဖို့တောင်းရနေတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနပြန်ကြားရေးတောင်းရန်ဒေါက်တာသက်နိုင်စုကအခုလို VOA ကိုပြောပါတယ်
ကျမရေးဝန်ထမ်းတွေအတွက်ကတော့ကျွန်တော်ကတော့အဓိကတော့ဒီ resource ပုံမပြုံးလို့ပေါ့နော်ဘယ်လိုအမြန်ဆုံးလုပ်မလဲဆိုတာကျွန်တော်ဒီကနေ့မှာဖိနီတီစီပါနေတာလည်းမကြခင်ထွက်တာပေါ့နော်ကျွန်တော်အနေနဲ့တော့အဲ့ဒါတော့ scale confidence ချက်ဖြစ်တော့ပြူပြောလို့နေရပြီပါ့မယ်။ဒါပေမဲ့ဒီခုနပြောတဲ့တက်နိုင်တဲ့များလူဆောင်အရင်းနည်းမပြုံးသေးသေးဘူးနဲ့တက်နိုင်တဲ့များသူတို့တွေဖိဖြစ်ဖို့ပေါ့နော်တရားရင်းလုပ်ခွင့်မှာပဲနေပြီးတော့အိမ်မပြန်ဖို့ပေါ့နော်။ဒေါ်စာ positive ဖြစ်သွားခြင်းနဲ့အငြင်းဆုံးပေါ့ စစ်ဆေးပြီးတဲ့အခါကျရင်အများဆုံးကုသမှုပေးနိုင်လို့ contact ဖြစ်သွားတဲ့လူတွေကိုလည်းအများဆုံးစစ်ဆေးပြီးတော့ဒီခိုင်မာတဲ့စိတ်ထားတဲ့အနေထားကြောင့်လည်းငွေကိုကျဆင်းနိုင်လို့ဒီကိစ္စတွေကတော့ဒါကျွန်တော်တို့ဟိုဆွေးနွေးနေပါလေအကြီးအကျယ်ကဒါအလေးနဲ့ထားပြီးဆွေးနွေးနေရတာဖြစ်ပါတယ
်လက်ရှိနေ့စဉ်မြင့်တက်နေတဲ့ကိုဗစ်ကူးစက်မှုနှုန်းကိုထိန်းချုပ်နိုင်ဖို့ဆိုရင်လူလူကအလေးနဲ့ထားပြီးပူပေါင်းပါဝင်လှုပ်ဆောင်ရမယ်လို့တာဝန်ရှိသူတွေကတော့ကျန်းမာရေးပညာရှင်တွေကပါပြောဆိုထားပါတယ်ရှင်ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဆက်ယုံနေမှာကိုဗစ်အကြီးကျယ်ဆုံးနာရီရှိလာတော့ဆက်ယုံနေပြန်ပရေးဆွေးနွေးကြရမှာအဖြစ်မထွက်သေးပဲတိကျပြန်ဆွေးနွေးပြီးမှပိတ်တဲ့မပိတ်တဲ့ဆုံးဖြတ်သွားမယ်လို့အစိုးရဘက်ကပြောပါတယ်။ဒီအကြောင်းကျွန်တော်စောထက်ဆက်ပြောပြပါမယ်။စမှုဆောင်ဒီဒီကစက်ရုံလုံသား60ကျော်ကိုဗစ်ဒီဗျူလူနာဆင်းရဲတဲ့ပါလာရဲ့အတွက်စမှုဆောင်စက်ရုံတွေယာယီပြန်ပိတ်ပေးဖို့အစိုးရအလုပ်ရှင်နဲ့အလုပ်သမားသမဂ္ဂဒီနေ့တွေ့ဆုံပွဲမှာအလုပ်သမားကိုယ်စားလှယ်တွေကတောင်းဆိုလိုက်တာပါအစိုးရဘက်ကဒါကိုဆွေးနွေးနေစေလို့တုံ့ပြန်ခဲ့ပေမယ့်ဒီတုံ့ပြန်မှုအပေါ်မှာအားမရကြောင်းမြန်မာနိုင်ငံစမှုလုပ်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုပ်သမားသမဂ္ဂများအဖွဲ့ချုပ် MICS ပြောခွင့်ရဦးတက်နေအောင်က VOA ကိုပြောပါတယ်
ဆိုင်အောင်လို့ယုံနေသိထားပြီးဘုကိစ္စနဲ့တွေ့တယ်လို့ကတော့ရှင်းရှင်းနေတဲ့အချိန်လို့ပြောတဲ့အခါကျတော့ဒါလေးကတော့နည်းနည်းလေးအားမရကြတာလေးဖြစ်သွားတာပေါ့နော်ကျွန်တော်တို့ကဒီချက်ချင်းဘာလို့မတုံ့ပြန်လဲဆိုလို့ရှိရင်ဟိုအစိုးရမှာကမူဝါဒပေးမထားသေးလို့လို့ပဲကျွန်တော်တို့ဒီလိုပဲအကြံဉာဏ်ပြောလို့ရတာပေါ့နော်ဟိုနိုင်ငံစီးပွားရေးနဲ့ပတ်သက်ပြီးပေါ့လေဟိုအများကြီးတို့စဉ်းစားနေရတယ်လို့ပြောပါတယ်
အလို့ရှင်တွေဘက်ကတော့အလို့ယုံနေမပိတ်ချင်သေးဘူးလို့ဒီကနေ့သုံးမွေးဆိုင်တွေ့ဆုံပွဲမှာပြောခဲ့တာပါဆိုင်အောင်လို့ယုံပြီးပိတ်မထားခြင်းမူဆိုရင်လေကျမကြီးနဲ့အကစားဝန်ကြီးဌာနရဲ့ကာယောဂါကာဝေးလမ်းညွှန်ချက်တွေကိုလိုက်နာပေးဖို့အလုပ်သမားကုဇလဲတွေကတောင်းဆိုခဲ့ပါတယ်။ကျမကြီးနဲ့နိုင်ငံစည်းပွားရေးအလုပ်သမားတွေရဲ့စောင်းနေရေးဒီစိန်ခေါ်မှုတွေကြမှာအစိုးရရဲ့အခက်ခဲကိုနားလည်တယ်လို့အလုပ်သမားသမဂ္ဂတွေကပြောပါတယ်။အစိုးရကတော့ဒီအခြေအနေပေါ်မူတည်ပြီးသူတို့ဆုံးဖြတ်ရလိမ့်မယ်လို့ဒီနေ့အစည်းအဝေးမှာဆုံးဖြတ်ခဲ့ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CGUN ပြောခွင့်ရဒေါ်ဖြိုးဆန္ဒစုကပြောပါတယ်
ဒီအောင်ဝင်ကြီးရဲ့ကျွန်တော်တို့တရင်ချက်လက်ပေးဖို့ကြရတော့ဆက်အောင်မှာလောက်သားစုစုပေါင်း62တဦးရှိသွားပြီဒီရောဂါပိုးရှိတဲ့သူကတော့ပုံမှန်ဝင်ထားတဲ့သူကတော့400ကျော်ပေါ့ရာဂိုင်းတော့အဖြစ်တော့မြင့်တက်လာဝင်ရရှိတယ်အခွဲချုပ်3ကျော်ကတော့ယာယီခဏပိတ်ထားပေးဖို့တင်ပြတယ်အလုပ်ရှင်ဘက်ကပိတ်ချင်တော့ပိတ်တဲ့ကာလတော့လောကမပေးနိုင်ဘူးဆိုတာတင်ပြတယ်အစိုးရကကျတော့အဲတမ်းမကြီးနဲ့စီးပွားရေးနဲ့ဂျာထဲမှာသူတို့ခြေခြေပေါ်မူတည်ပြီးဆုံးခဲ့ရမယ်လို့ဒီတိုင်းပဲသဘောထားချက်ပါတယ်
ဒီသုံးမွေးဆိုင်တွေ့ဆုံပွဲမှာညှိနှိုင်းတာတွေမပြီးပြတ်သေးရဲ့အလို့ရှင်လို့သမားအငင်းပွားမှုအ ਨੇ ဆုံးလောက်ခလာစာကိုဗစ်ကာကွယ်မှုရှိမရှိစက်ရုံတွေကိုရှောင်တခင်ဝင်စစ်ဖို့အလို့သမားဥပဒေဌာနနဲ့ခုံတမာကြီးကောင်စီမပြေလည်မှုဒီကိစ္စတွေကိုလည်း MICS CGUM နဲ့ AFFM အလို့သမားသမဂ္ဂသုံးဘွဲကဒီနေ့တင်ပြကြပါတယ်အသွာလာကန့်သက်ခံထားရရဲ့အလို့သမားတွေရဲ့စောင်းအညည်းကိုလူမှုဖူလုံကြီးလောခလာသာရဲ့60ရာခိုင်နှုန်းထုတ်ပေးတဲ့လို့တရက်ကို9000ကျပ်နှုန်းသတ်မှတ်ပြီးအစိုးရဘက်ကစီစဉ်ပေးရလို့ဆိုပါတယ်ပြီးတော့သူတို့အလို့ပြောင်းဝင်ရင်ဥပဒေအရအလို့ရှင်ကငင်းပယ်ဝင်မရှိဘူးလို့အလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပြည်အောင်စုဝင်ကြီးဦးသိန်းစွေကဒီနေ့သုံးမွေးဆိုင်ဆွေးနွေးပွဲမှာပြောခဲ့ရလို့ဆိုပါတယ်တနိုင်ငံလုံးကစက်ရုံတွေကိုအီဗီလာတို့ကပိတ်ထားခဲ့ပေမယ့်ကျန်းမာရေးဝန်ကြီးဌာနရဲ့ကာယောဂါကာဝေးအစီအမံတွေလုပ်ထားတဲ့စက်ရုံတွေကိုမေလာကဆက်လို့တဖြည်းဖြည်းပြန်ဖွင့်ပေးခဲ့ပါတယ်။စက်တင်ဘာ17ရက်နေ့လယ်ပိုင်းစရင်အရာပြည်တွင်းမှာကိုဗစ်အကြီးပြူလူနာ2300နီးပါးရှိလာပြီးသေဆုံးသူက14ယောက်ရှိလာခြင်းစက်ရုံတွေကိုပြန်ပိတ်ဖို့ပြန်စဉ်းစားလာကြတာပါ။အလုံးလက်မဲ့အကျိုးခံစားဝင်ကောက်ခံခြင်းမရှိပေမယ့်တကယ်တမ်းစက်ရုံတွေပိတ်ရပြီဆိုရင်အလုံးသမားတွေကိုရံမငွေခေါင်းစဉ်တစ်ခုအောက်ကနေအစိုးရကစီစဉ်ပေးနိုင်ဖို့အလုံးသမားတွေကမျှော်လင့်နေကြပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ
ထိုင်းမြန်မာနယ်စပ်ကန်ချနာပူရီခရိုင်လူဝင်မှုကြီးကြပ်ရေးအကျဉ်းထောင်မှထိမ့်သိမ်းထားတဲ့မြန်မာနိုင်ငံသားတွေကိုကိုဗစ် -19 ရောဂါဆက်ဆေးပေးနေတဲ့အကြောင်းပြောပြပါမယ်။ကျမအေးရမှာပါ။မြန်မာနိုင်ငံအတွင်းမှာကိုဗစ် -19 ရောဂါပိုးကူးစက်မှုဆက်လက်မြင့်တက်လာနေချိန်မှာအိမ်နီးချင်းထိုင်းနိုင်ငံမှာလည်းသူတို့ဘက်ကရောဂါပိုးကူးမလာအောင်အထူးကြက်မက်လှုပ်ဆောင်နေပါရဲ့။အထူးသဖြင့်မြန်မာနိုင်ငံနဲ့ထိစပ်နေတဲ့နေဆက်ဒေသတွေမှာကိုဗစ်ထိန်းချုပ်ရေးအရှိန်အဟုန်မြင့်လှုပ်ဆောင်နေချိန်မှာပဲကန်ချနာပူရီခရိုင်မှာတော့တရားမဝင်ဝင်ရောက်လာမှုနဲ့လူဝင်မှုကြီးကြပ်ရေးအကျဉ်းထောင်တွေမှာထိမ့်သိမ်းခံနိုင်ရတဲ့မြန်မာနိုင်ငံသားတွေနောက်တရားမဝင်အလုပ်သမားတွေကိုဒီကနေ့ကနေစပြီးကိုဗစ်ရောဂါဆက်ဆေးပေးနေပြီဖြစ်ပါတယ်။ခရိုင်ဒုရဲမှူးဝါရနွန်စွန်ကျလန်ကသူတို့ဒေသဘက်ကိုကိုဗစ်ကပ်ရောဂါကူးမလာအောင်လှုပ်ဆောင်ရေးကိစ္စနဲ့ပတ်သက်လို့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်။
ခဏမှာနေဆက်ကန်ချနာပူရီခရိုင်ဟာမူရစေဝါမှောက်ကိုလမ်းကြောင်းတစ်ခုဖြစ်လာနေတယ်လို့တရားမဝင်မြန်မာနိုင်ငံသားတွေလူကုန်ကူးလာသူတွေရဲ့အဓိကလမ်းကြောင်းဖြစ်နေတာကြောင့်နေဆက်ဒေသတွေမှာတာဝန်ထမ်းဆောင်နေကြတဲ့တပ်ဆိုင်ရာအရာရှိအလုံးကိုနိုင်ငံတော်လုံခြုံရေးအတွက်တာဝန်တွေကိုတိတိကျကျလုံဆောင်ကြဖို့ပြောဆိုခဲ့တာပါ။ဒါအပြင်မကြာခင်မှာရောက်လာနိုင်တယ်လို့ယူဆရတဲ့ COVID-19 ကပ်ဆိုးဟာအိန္ဒိယတည်မြန်မာနိုင်ငံကနေထိုင်းဘက်ကိုစက်ကူးမလာအောင်အချိန်မီတားဆီးနိုင်ဖို့ကျွန်တော်တို့ကြိုတင်ပြင်ဆင်လုပ်ဆောင်နေပါပြီဆိုပြီးပြောဆိုသွားတာပါ။လောက်ဝကထိန်းသိမ်းစခန်းမှာဖွင့်ထားတဲ့ကိုဗစ်ဆက်ဆင်ရေးစင်တာကိုတော့ဒုတိယခရိုင်အုပ်ချုပ်ရေးမှူးနိုင်နာရင်းစွန်ပင်နကွန်ဖခွန်ပွန်ဆေးရုံအုပ်ကြီးစုံချက်လောင်လက်ကြီးရဲ့တို့ဦးဆောင်ပြီးစတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။ဒီစင်တာမှာတော့လက်တလုံးဖမ်းမိထားတဲ့အကျဉ်းသားတွေတာမကတရားမဝင်ရွှေပြောင်းလုပ်သားတွေကိုလည်းစစ်ပေးမှဖြစ်တယ်လို့လည်းထိုင်းတောင်ပိုင်းကအလုသမားရေးတက်ကြလှုပ်ရှားသူ FED အဖွဲ့ကဦးမင်းဦးကပြောပြပါတယ်
။တရားမဝင်အလုရွှေပြောင်းလုပ်သားတွေအတွက်ပေါ့
။ဟုတ်ကဲ့။
အဲ့ဒါတွေကိုခေါင်းချစ်တာပေါ့။ဒီလာမကမှာလေ
။ဟုတ်ကဲ့။
သူကကြော်ညာပြီးတော့စစ်ပေးရအဲစစ်ပေးပြီးတော့မှဗျာသူတို့တကယ်လို့အဲ့ဒီမှာတကယ်လို့တရားမဝင်ဟိုအဲ့ဒီစစ်တဲ့အထဲမှာမှယောဂါဖြစ်တာတွေ့ရင်အလုရှင်တွေကိုရေးရင်မှာအဲ့တော့လုံးကျင်နေနေနဲ့ဒါကိုပြောရမယ်ဆိုလို့ချင်းတရားမဝင်နေတာရေအခုမှဝင်လာတဲ့ဟာတွေကိုလက်မခံအောင်လို့လေ
ဟုတ်
ပြီတဲ့ခါကျတော့လေဒီထဲမှာဖြစ်နေတဲ့လူသမားတွေထဲမှာလည်းကိုကြီးတော့ကဖြစ်တယ်မဖြစ်ဘူးဆိုတာကိုသိအောင်လို့သူတို့ကအဲ့လိုဆောင်ရွက်တယ်လို့ပြောရက
ြတရားမဝင်လူသမားတွေအနေနဲ့ကိုဗစ်လာစစ်ဆေးတဲ့အခါမှာဖမ်းဆီးမှာမဟုတ်ဘူးလို့အတိအကျအာမခံချက်မပေးထားပေမဲ့လေသူတို့ကိုလာစစ်ရဲအောင်ထိုင်းရနာပိုင်းတွေကနှိုးဆော်ထားတာပါကန်ချနာပူရီခရိုင်အတွင်းကလုပ်ငန်းရှင်တွေအနေနဲ့တော့တရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုလက်ခံအလုပ်မပေးကြဖို့နည်းနည်းအာဏာပိုင်တွေကတိုက်တွန်းထားပါတယ်။လက်ရှိမှာတော့ကန်ချနာပူရီခရိုင်လောက်ဝကအချင်းထောင်မှာတရားမဝင်ဝင်ရောက်လာမှုလောက်ဝကဥပဒေနဲ့ဖမ်းဆီးထားတဲ့မြန်မာနိုင်ငံသား194ဦးရှိနေတယ်လို့ဆိုပါတယ်။သူတို့ကိုမြန်မာနိုင်ငံဘက်ပြန်ပို့ဖို့ဖြစ်ပေမဲ့မြန်မာအာဏာပိုင်တွေကလက်မခံသေးတာကြောင့်စခန်းထဲမှာပဲဆက်ပြီးထိမ့်သိမ်းခံနေရတာဖြစ်ပြီးအများစုကသုံးလကြာပြီဖြစ်ပါတယ်။ကျမမအေးအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
UN မှာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ရခိုင်မြောက်ပိုင်းမင်းကြီးမြို့ပေါ်မှာမနေ့ကညနေပိုင်းကနေထိုင်ရေးအရာရှိရေအုပ်တို့တနက်နေ့ပြေခတ်ခံရတဲ့ကြောင်းပြောရှင်ပါတယ်။ကျွန်တော်တက်နိုင်ပါ။ရခိုင်ပြည်နယ်မင်းကြီးမြို့နယ်မှာစက်တင်ဘာလ10ရက်နေ့ညနေ9နာရီဝန်းကျင်လောက်မှာနေထိုင်ရေးအရာရှိတို့တနက်နေ့ပြေခတ်ခံရပြီးစေရုံတင်ထားရတယ်လို့မင်းကြီးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှသိန်းအောင်ကပြောပါတယ်။
အဲ့တော့အဲ့ဒီပြစ်ခံရတဲ့ဟောလို့ပြောနေသိနေသိရလို့ပြောတယ်။ဒီသိရဆိုပြီးတော့ကြားတယ်။အခုလိုသိရတာကလည်းသူကဒဏ်ရာတော့တာဖြစ်ရှိတယ်။ဒါတော့မဟုတ်ဘူး။
ပြခခံရသူဟာမနေ့ကညနေပိုင်းလောက်ကမင်းပြောင်းမျိုးပေါ်ရမုံခန္ဓာဘေးကစားတော့ဆိုင်မှာစားတော့မရှင်ဘသူပေဝါဆိုတာမသိရတဲ့လူနှစ်ယောက်ကလာပြီးတနက်နေ့ပြေးသွားတာဖြစ်တယ်လို့မင်းပြားဒေသခံကိုမောင်ဖြူကပြောပါတယ်
ညနေ9နာရီတဝင်းကျင်လောက်သိရှင်တော့မျိုးရင်းကတနက်ပြစ်တန်တရွှဲကြရပါဒါနဲ့လမ်းဆက်ပုံဆောင်ရမ်းကြည့်တော့နေထင်းကောင်းဆောင်ဟိုသူနေထင်းကောင်းဆောင်ဒါမောင်ခမ်းမတရားစားတော့ဆိုင်မှာဘုံစားတော့နေတော့ဒီမတိလူ၂ယောက်ကလာပြီးတော့တနက်နေ့ပြစ်တယ်ဆိုတာအဲ့ဒါအဲ့လောက်ပဲကျွန်တော်လည်းကြားမိတာ မင်းကြမှာနေထင်းရရာရှိတိခခံရတာနဲ့ပတ်သက်ပြီးမြင်မြန်ဖို့ရခိုင်ပြည်နယ်ရေးတပ်ဖွဲ့နဲ့တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့အတေပြုတ်ချက်တစုံတရာမရခဲ့ပါဘူးမင်းကြမျိုးနဲ့ဆက်မှာမကြာခဏဆိုလိုတိုက်ပွဲဖြစ်ပေါ်တာတွေလည်းရှိနေပြီအခုလိုမျိုးတွေမှာရေးရာရှိတနက်နေ့ပြိခခံရတာကြောင့်တိဒါခံတွေနေနေလည်းစိုးရိမ်မှုတွေရှိနေတယ်လို့မင်းကြတိဒါခံကိုမောင်ဖြူကပြောပါတယ်
ကခိုင်မြောက်ပိုင်းတိုင်ခွေးတွေအတွင်းမှာရတတွေတာမကရေတပ်ဖွဲ့ဝင်တွေပါတည်ဆုံးတာတွေရှိနေတာကြောင့်တစ်တူတွေရဲ့လုံခြုံရေးအရင်ကထက်ပိုပြီးစိုးရိမ်စရာဖြစ်လာတယ်လို့တုံတာသူတွေလည်းရှိပါတယ်။ပြီးခဲ့တဲ့ဇွန်လ၁၃ရက်နေ့ကကြောက်တော်မြို့တဲရွက်မှာစံကင်းနဲ့တော်တဲ့ရေးရာရှိတအူးကိုလည်းအမည်မသိစံကင်းတမန်နှစ်ယောက်ကဓာတ်နဲ့ထိုးတာခဲ့တာကြောင့်တည်ဆုံးတော့ခဲ့ပါတယ်။ပ Miss Kanga Tajaji Uha. Do you ne Nima Nimati Lunu Uga Dani to Dadago Kankea Bare? Rahanga Bain Tai Bure Dima, his country Limajakana Suru, Taka Kanada Rishidalo. Yidapu Winde, Tana Sanya, Wontan Rilima Jakana Suru, Lena Kangapuri, Pansi Murigo Kanga Bare. To not the Nai Rakan began at the Dame Bipu Tara Pipare.
American Tanya, Radio Ne Yomizanya, Sisinego, American Piranzu, Washington DC, Nurogani, Tolin Benibale, American Piranzuma, COVID 19 Yoga, Kusep Yampamu, Jebo Chini Jow, VOA Radio Ne Yotan Sisinego, Yai Pongzan Piang Tolin Benibale, Radio Sisinego, Manet Chanaigani, Kunanai, Etine, Nyakunaigani, Senai, T. Chini Mabe, Tolin Benibale, Yomizanya, Sisinego, Nizin, Nyakunanaigani, Kunanai Guetti, Bowman set the tolling penny valley. VOA tolling the Dego, Radio Net, Jorus Lano Obien, VOA Facebook Samina Male, Nasin Tishu Nanya Barakna.
Mingla Washing, a good separate of Mute Biganago, Smart Kinu to Yatin Sepi Bame. Yamanangi Louis, yet little the match of Yaga Noha, Matan Swanny Pizabi, Tiluriale, Chani, yet Luswa, Yemi Tri Bavendu, Yamodai, Matan Swan, the Yat, and Triemu, Machosulanga Piovari. Leshi Yamanangama, Matan Swan to be a chair, Yu Pansi Pansanya, a chassi in it, Hantari Garo, Miati Shini did a move, through a chair, Kuiri, a Piwa, Yashila, Chupan to watch an elo, Lamanu in my Rika Wema, Pidu Lutra, Malanti on in it, Wiao Shindango Shini, Machosulanga Piovari. လမ်းမကြီးကပွဲမှာပထမဆုံးမတန်ဆွမ်းအမျိုးသမီးအမတ်လောင်းတရောင်အနေနဲ့ဝင်ပြိုင်နေမချောဆူနိုင်ရဲ့ဟီမန်ချက်မျိုးမန်ချက်တွင်တဲ့အတူတိတိမတန်ဆွမ်းတွေအတွက်အဓိကခက်ခဲအခြားစီပါရီရှိနေတယ်ဆိုတာတွေကိုတိတိမတန်မျိုးသမီးခန္ဓာမှာစုစည်းတင်ဆက်ထားပါတယ်ရှင် ကျောင်းမျိုးမျိုးပုံစံမျိုးမျိုးကြောင့်ကုလက်အင်္ဂါချုပ်တဲ့မတန်ဆွမ်းသူတွေဟာမြန်မာနိုင်ငံလူ့ဟည်ရဲ့နှစ်တန်းကျော်ရှိပြီရာဂိုင်းနှုန်းအာဖရိကတော့၄.၆%ရာဂိုင်းနှုန်းရှိတယ်လို့၂၀၁၄ခုနှစ်ကကြေညာတဲ့သကောင်စင်းမှာဖော်ပြထားပါတယ်။ဒီလိုမတန်ဆွမ်းတွေဟာပညာရေးနိုင်ငံရေးစီးပွားရေးနဲ့အလောက်ကန်ခွန်းနှန်းစာရီမှာနောက်ကျကျန်ရင်နေပြီးသူတို့အတွက်အခွင့်အရေးတော်များများလှုပ်ရှားခ ံတွေထောက်ကူဖြစ်စေရမရှိသလိုလမ်းပန်းဆက်သွယ်သွားလာတဲ့အခါမှာလည်းသူတို့ထွက်အဆင်ပြေချောမှုရအောင်စီစဉ်ဖိထားတဲ့အခြေခံစနစ်တွေမရှိပါဘူး။မတန်ဆွမ်းနေရဲ့ဘဝတွေတိုးတက်လာဖို့မှဒီလိုအခြေခံတွေကအစာပြုပြင်ပြောင်းလဲဖို့လိုအပ်တယ်လို့မချောဆူလိုင်ကပြောပါရယ်
။ကျမတို့ဒီမတန်ဆွမ်းတစ်ယောက်ကလည်းပညာပင်တားဖို့အခွင့်အရေးတွေဆိုတာကလည်းဇာတိုင်းလုံးအဖြစ်ရတာပါဆက်နဲ့ကအရန်နေပါတယ်။ပညာတဲ့တန်ဆန်းတယောက်ဖြစ်လာဖို့ဆိုတာမိဘတွေမှာလည်းအရန်ကိုပင်တတ်တယ်လို့မတန်ဆန်းဘက်ကလည်းစူးစားရတာတအားပင်မှန်ပါလေ။တာမန်ကလေးတယောက်တောင်းတဖတ်တာနဲ့မတူဘူးပေါ့နော်။ရင်းနှီးညှို့နှံမှုအားလည်းတအားများပါလေ။ပညာကိုတင်ကြားတဲ့အခါမှာ ခြေခံစလာပြီးတော့ကျမတို့ကခက်ခဲတွေဖြစ်လာကြတယ်ပေါ့နော်အဲ့ဒီလိုပဲကျမတို့တစ်ဆင့်တစ်ဆင့်သူ့ဟာနဲ့သူပေါ့နော်ဒီလိုတာဝန်တွေထမ်းဆောင်အောင်ပြီးတော့လာကြတဲ့အချိန်မှလည်းကျမတို့ရဲ့မြန်မာနိုင်ငံရဲ့အနေအထားမှာဒီသွာလာရေးဒီမှာဆိုလို့ရှိရင်ဖေရီယာဖရီးရာလုံးဝမရှိဘူးပေါ့နော်မရှိတဲ့အခါကျရင်ကျမကဟူဆဲယူတာတယောက်ဖြစ်တယ်ဖြစ်တဲ့အခါကျတော့အလွယ်တကူလက်လံပြီးသွာလာဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူးပေါ့နော်ကျမဥပမာပြောရရင်ကျမတို့ဗမာပြည်မှာဒီလိုင်းတွေတုံးဆွဲထားတာဆိုရင်ကျမတို့မတန်ဆန်းနေအလွယ်တကူသွားလို့မရအောင်လိုင်းကစီးနိုင်လို့ဆိုတာဘယ်လိုမှမဖြစ်နိုင်တဲ့ကိစ္စတွေကျမတို့ကလမ်းလေးဆိုလည်းကျမတို့သွားတဲ့လမ်းတွေကဝီချဲယူစာသွားတဲ့လမ်းမျိုးမဟုတ်ဘူးဂလူးကလက်တွေအများကြီးကိုကျမတို့ကအဲ့လိုမျိုးသွားပြီးတော့ကိုယ့်ရဲ့တာဝန်ကိုထမ်းဆောင်ရပြီအဲ့လိုမျိုးအပိုင်းတွေကိုကျမအများကြီးတုံပါတယ်စပြီးမှအခြေခံစလာပြီးတော့ကျမတို့ကချက်ချင်းတွေဖြစ်လာကြတယ်ပေါ့နော်
ဒီလိုအခက်အခဲစိန်ခေါ်မှုတွေကြားမှာပဲမှတ်ချက်ဆူလန်ကတော့မြမစာဘာသာရဲ့နယ်ပွဲရအောင်တင်ယူနိုင်ခဲ့တယ်လို့လက်ရှိမှာရန်ကုန်တိုင်းမတန်ဆွမ်းသူများအသင်းရဲ့အတွေ့အမှုတာဝန်အပြင်နိုင်ငံရေးပါတီခုမှလည်းဦးဆောင်ခန့်ခန္ဓာကနေပါဝင်နေတာပါညညတော်တိုင်းသားလူမျိုးများဒီမိုကရေစီပါတီ UNDP ရဲ့ဗဟိုအလုပ်မှုဆောင်မှုငယ်တယောက်ဖြစ်ပြီးလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာလည်းဒီပါတီကိုကူစားပြုပြီးမြောက်ကလာပါမြို့နယ်ကနေပြည်သူ့လွတ်တော်နေရာမှာဝင်ပြိုင်မှုပြင်ဆင်နေတာပါမတန်ဆွမ်းမျိုးသမီးတရားအောင်နေနဲ့အခက်အခဲတွေများပေမဲ့လို့နိုင်ငံတိဆောက်ရေးမှာတက်ဆွမ်းသမျှပါဝင်သွားခြင်းနဲ့လို့မချောဆူလိုင်းကပြောပါတယ်
။ပဝင်းစဉ်အတားစီတွေကကျမတို့အတွက်ကအရန်ကိုစိန်ခေါ်မှုတွေကြီးမားပါတယ်။စိတ်ပိုင်းဆိုင်ရာအတားစီရှိပါတယ်။ရုပ်ပိုင်းဆိုင်ရာအတားစီရှိရပေါ့နော်။အဲ့ဒီအခါမှာကျမတို့မတန်ဆွမ်းတွေကရုပ်ပိုင်းဆိုင်ရာအတားစီလို့ပြောလို့ရှိရင်ကျမတို့ခုနပြောတဲ့ဟာလားအလွယ်တကူသွားလာလို့များတဲ့နေရာမှာကျမတို့မနေဘူးဆိုဖြတ်ပြီးတော့သွားရတယ်။ဟိုရဲ့တာဝန်ထမ်းဆောင်ရတယ်ပေါ့နော်။နံပါတ်2အချက်ကကြတော့စိတ်ပိုင်းဆိုင်ရာအတားစီလို့ပြောလို့ရှိရင်ဒီမတန်ဆွမ်းတွေကဒီလူမှုနယ်ပယ်တွေကိုလာပြီးတော့ဒီနိုင်ငံရေးတာဝန်တွေထမ်းဆောင်တယ်။သူတို့ကဒီခဏကိုယ်တော်မှတဲမှတန်ဆာမှုမရှိဘဲနဲ့အဲသူတို့ကဒီနိုင်ငံရေးကိုဘာလာလုံးမှာလဲဒီလိုလုံးမှာလဲဆိုတော့အမြင်ပေါ့နော်ဒီစိတ်ပိုင်းဆိုင်ရာအတားစီပြောတာပေါ့နော်။အဲ့ဒါတွေလည်းလေကျမတို့ကစဉ်ဆက်မပြတ်ပြောရမယ်ဆိုတော့ဒါရင်ဆိုင်နေရတဲ့အပိုင်းပေါ့နော်။ဘုရင်မလည်းကျမတို့အနေနဲ့ကတော့ကျမတို့ကလှုပ်ရှားရှိတာတော့ကျမတို့နိုင်ငံတော်အတွက်ကိုတော့ကျမတို့ဆက်လက်လှုပ်ဆောင်ရမယ်ဆိုတဲ့စိတ်ထည့်ပြီးတော့လာကျမတို့ဆက်ပြီးတော့မှလုပ်နေတဲ့အပိုင်းတွေရှိပါတယ်ရှင်ဟုတ်ကဲ့
လွတ်တော်မဲတရားအဖြစ်အရွေးခံရရင်တော့သူဟာမြမလွတ်တော်ထဲမှာပထမဆုံးနဲ့တူတည်းသောမတန်ဆွမ်းအမျိုးသမီးအမတ်တယောက်ဖြစ်လာမှာပါလွတ်တော်မဲဖြစ်လာခဲ့မယ်ဆိုရင်နိုင်ငံအတွက်ဘာတွေလှုပ်ဆောင်သွားဖို့ရည်မှန်းချရပါလိမ့်
ကျမတို့ကနိုင်ငံရေးအမိသားနဲ့ပတ်သက်ရင်ကျမတို့2000ဆဖွဲ့စည်းပုံအခြေခံဥပဒေဆိုတာရှိပါတယ်။အဲဒီ2000ဆဖွဲ့စည်းပုံအခြေခံဥပဒေအရလည်းကျမတို့ပြည်သူတွေများသောအခြင်းအရာဥပဒေနဲ့ပတ်သက်ပြီးတော့ပဲကျမတို့အမျိုးမျိုးယူဆတွေကွဲလှဲပြီးတော့ကျမတို့ဒါဝဲပြင်ဆင်မှုစူးစမ်းနေကြရတဲ့အမိသားတွေရှိရပါတော့။အဲ့တော့ကျမတို့ကရေးဆက်ခံလို့သွတ်တော်ရဲရောက်ခဲ့မယ်ဆိုရင်ကျမတို့ကဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့ပထမဦးဆုံးစတင်ပြီးတော့လှုပ်ဆောင်ဖို့ရှိတယ်။ကျမတို့ဒီဖွဲ့စည်းပုံဆိုတာကျမတို့ပြင်ဆင်လို့မရဘူးဆိုတာကျမတို့သက်သာလို့ရပါလေဒါလည်းအားလုံးလည်းတည်တည်သားဖြစ်တယ်ပေါ့နော်အဲ့တော့ပြင်ဆင်လို့မရတဲ့အပိုင်းတွေမှာကျမတို့ကပေါ့နော်အသိဉာဏ်ဆွဲပြီးတော့မှကျမတို့ပြည်သူကိုထားပြပြီးတော့မှအလားအတူတူတာတွေကျမတို့လုပ်ရမယ်အဲနောက်တစ်ခါကျတော့ကျမတို့ federal line down ကိုတည်ဆောက်မယ်နောက်တစ်ခါကျတော့ဒန်းတူအခွင့်အရေးပေါ့နော်ကျမတို့တိုင်းရင်းသားတွေနဲ့ပတ်သက်တဲ့ဒန်းတူအခွင့်အရေးတွေနဲ့ကျမတို့တည်ဆောက်ဖို့ကျမတို့လွှတ်တော်တွေရောက်ပြီးဆိုတာနဲ့အဲ့ဒါတွေလုပ်မှာပါချက်ဟုတ်
သူတို့တွေကသာသူရောက်သွားမယ်ဆိုရင်သူ့လိုအမျိုးသမီးတွေမတန်ဆွမ်းနေရဲ့အခွင့်အရေးတွေပုံမရရှိလာအောင်လည်းစူးစမ်းသွားခြင်းနဲ့လို့မချောဆူလိုင်းကပြောပါတယ်။မတန်ဆွမ်းတဲ့ဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်လူသားတရားအနေနဲ့လူတိုင်းတန်းတူညီမျှအခွင့်အရေးရှိတယ်လို့သူယုံကြည်တဲ့အတိုင်းအရေးချင်းရှိတဲ့လူငယ်တွေမတန်ဆွမ်းတွေအမျိုးသမီးတွေနိုင်ငံဦးဆောင်မှုမှာပါဝင်လာဖို့လိုအပ်တယ်လို့လည်းမချောဆူလိုင်းကပြောပါတယ်
။ကိုကအရေးချင်းရှိတဲ့အတိုင်းငါတော့ဖြစ်ဟလာကလေးထိရမှာမဟုတ်လို့ဒီနေရာလောက်တော့လောက်ချင်ပါတယ်လုံးလို့တော့အဆင်မပြေဘူးဆိုလို့ရှိရင်ကျမတို့က6မီတာကျူပဲ6မီတာကျူမှာ9ရောက်ရှိမယ်ဆိုရင်အပြင်ရဲ့အဝင်ဝိုင်းလေးကိုထွက်မယ်ဆိုအရောက်တရဖြစ်ချင်လည်းဖြစ်ပါမယ်အခွင့်အရေးပေးတဲ့အခါမှာကိုယ်ကလေးတယောက်တည်းထိန်းတဲ့အခွင့်အရေးမျိုးပေးမလားအရောက်တရကိုဦးဆောင်နိုင်တဲ့အခွင့်အရေးပေးမလားအရောက်ကိုတပေါင်းတသိန်းရှိတဲ့အခွင့်အရေးတွေကိုပေးမလားကိုယ့်ရဲ့စွမ်းအားကိုပြောတာလေအဲ့တော့ကိုကကိုယ့်သားသမီးကိုပဲကိုထိန်းမယ်ဆိုကိုရဲ့အပြည့်အဝလေကိုရဲ့ဘဟုတုတာတွေကကိုသားသမီးစီမှာလည်းတယောက်တည်းကိုပဲသွားမှာလေအဲ့တော့အဝင်ဝိုင်းတစ်ခုကိုပြောင်းလဲပြီးချင်းလိုက်တဲ့အခါမှာဆိုရင်ကိုရဲ့အပြည့်အဝနဲ့ကိုရဲ့ဘဟုတုတာတွေဟာအရောက်တရာကိုလည်းလှမ်းဆောင်နိုင်တယ်လို့ဖြစ်နိုင်တယ်လို့အရောက်တပေါင်းနဲ့တနိုင်ငံလုံးကိုလှမ်းဆောင်နိုင်တဲ့အမျိုးသမီးတယောက်ဖြစ်လာနိုင်တယ်ဆိုရက်အချက်ကိုလည်းကျွန်မအရန်ကိုအားပေးချင်ပါတယ်လို့အဲ့တော့အမျိုးသမီးတွေမတန်ဆွမ်းနေအားလုံးကလည်းတတိရှိရှိနဲ့ပြင်လို့ခတ်ပြီးမှကျွန်မတို့နိုင်ငံရေးနဲ့ပဲထဲမှာကျိုးတော်ကိုယ်စားလှယ်ရေးရအောင်လုပ်စိတ်ချင်ပါတယ်အားလည်းအားပေးစိတ်ချင်ပါတယ်ကျွန်မတို့အနာဂတ်နိုင်ငံတော်ကိုဒီဆောက်တဲ့အခါမှာကျွန်မတို့အင်းနဲ့အားနဲ့ပေါ့နော်ဒီနိုင်ငံကငါတို့ကိုယ်တိုင်ဒီလိုမျိုးတွေလုပ်ခဲ့တာငါတို့ကိုယ်တိုင်အသက်သွင်းခဲ့တယ်ဆိုတော့တမိုင်းလေးကိုကျမကတော့စီစီတင်ပါတယ်လို့
ကိစ္စရတစ်ခုချင်းစီကိုကင်တွေကြရနေရမှာအမျိုးသားနဲ့အမျိုးသမီးချင်းကပ်ပုံတွေမတူတဲ့ကြပါဘူးဒီလိုမတူကွဲပြားတာကိုပဲဆွမ်းအားတစ်ခုအဖြစ်လုပ်ယူနိုင်ပါတယ်မြန်မာနိုင်ငံလိုလက်နက်ကင်စစ်မီမငြိမ်းသေးတဲ့နှောင်းပါတဲ့ဖွံ့ဖြိုးတဲ့နိုင်ငံတစ်ခုအနေနဲ့တိုင်းပြည်ရေးရှည်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတွေအရာထင်လာမှာပါ
အခုဒီမိုကရေစီတိုင်းပြည်တစ်ခုကိုတည်ဆောက်နေတဲ့အချိန်မှာအမျိုးသမီးတွေကိုချမှတ်ထားဖို့တိတ်ကိုရေးချတယ်လို့မချောဆူလိုင်ကပြောပါတယ်။ကျမတို့အမျိုးသမီးတွေဘာသာပါဝင်ဖြစ်တယ်လဲဆိုတော့အမျိုးသားနဲ့ရှင်လိုက်တဲ့အခါမှာအမျိုးသမီးကအများနဲ့ဟိုကနူးညံ့တိမ်မွေးတဲ့ဘက်ကိုသွားတဲ့အချက်အဲ့တော့နိုင်ငံရေးအချင်းအချင်းတည်ဆောက်တဲ့အခါမှာလည်းဟုတ်လားအမျိုးသားတွေဆိုအများနဲ့ဖိုက်နေတယ်
ตัวมันเลยเป็นห้องนี้เนี่ยแต่งไว้สานในการเก็บเงินสุดเลยมีเงินใส่ขาบ่เนาะอารมณ์ชุดแต่ใส่ขึ้นแล้วแต่ใส่อารมณ์น้าเลยแต่ใส่ที่เนี่ยสมารู้อุปสรรคบุญรู้เลยบ่เนาะไอ้ขามาจวารู้มีเงินเจ้าเจ้าเลยใส่ใครเนี่ยสมารู้ดีในเงินเอาบุปาวินลาดามันส่งสมารู้จะพักการเดินเงินยังยังสูงเลยสมารู้จะเอ็มเป็นเอ็มอาร์ดิชลามาลาลิสมา
ก็จะเนี่ยก็เนาะไอ้เด็กกูสมารู้มีอุตมีดีเลยป่าวเงินเต็มมาเลยนับคำมาแต่ส่วนนี้อารมณ์ว่าป่าวเงินเต็มมาเลยก็เนาะสมารู้มาแต่ส่วนนี้เนี่ยมาดีมาตรงนี้แต่ต้องมาเช่ายาไก่เขาบอกถ้าหากเจ้าแม่ส่วนสมารู้จะรู้จักยืนยันได้แบบนี้สมารู้ถ้าเรื่องต้องข้ามมาว่าสมารู้ดีมาแต่ส่วนนี้อารมณ์ว่าเอ็นที่ไอ้เนี่ยมาทำแผนในนี้แก้ตาแล้วนี่จะต้องมาเช่ายาไก่เขาตัวเลยที่มาแต่ส่วนนี้อารมณ์ด้วยก่อนเนาะถ้าที่
ဲ့သူတို့မှလည်းသူတို့စွမ်းဆောင်နိုင်တဲ့အရာတွေအများကြီးရှိတာမို့ဒီစွမ်းအားတွေကိုစနစ်တကျနေရာပေးအသုံးချမယ်ဆိုရင်တိုင်းပြည်အတွက်အင်အားတွေဖြစ်လာနိုင်ပါတယ်။ဒီအင်အားတွေကိုအသုံးချလာနိုင်ဖို့အတွက်ကတော့သူတို့အတွက်လိုအပ်တဲ့အခြေခံပံ့ပိုးမှုတွေအခွင့်အရေးအခွင့်အလမ်းတွေကိုလည်းအာမခံပေးရမှာဖြစ်ပါတယ်။ဒီလိုအခြေခံကောင်းလေတာရှိမယ်ဆိုရင်တော့မတန်ဆွမ်းတွေဟာလည်းတိုင်းပြည်ကိုအကျိုးပြုနိုင်တဲ့ပြုဆွမ်းအားအရင်းမြစ်တွေဖြစ်လာနိုင်ပါတယ်ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ဒီမှာကျွန်တော်ပြန်ပ
ါခုတစ်ပတ်သူကဆုံးတဲ့အမေရိကန်လူခွင့်အစီအစဉ်မှာမြမရွေးရနတ်ပွဲတွေမှာတီးခတ်တဲ့ဂီတသေးသွားတွေသင်ကြားပေးနေတာနဲ့ဒီပြီးခဲ့တဲ့ရက်ပိုင်းကပဲကျင်းပခဲ့တဲ့ဂီတဆွေးနွေးပွဲအကြောင်းကိုကျွန်တော်အအောင်ကတင်ပြပေးထားပါရခင်ဗျာပေါ်ရရဲ့ဂီတတေးသောနဲ့ပတ်သက်တဲ့ဒီအစီအစဉ်ကိုမြန်မာနိုင်ငံကဂီတမိတ်အဖွဲ့နဲ့နယူးယောက်အခြေဆိုင် SUNY Newport's Tech တို့ကပူးပေါင်းဆောင်ရွက်ခဲ့တာပါမြန်မာမှုတေးသောတွေကိုပိုကြေကြေပြည့်ပြည့်သိရှိလာအောင်ပူးပေါင်းဆောင်ရွက်ကြတာဖြစ်ပြီးရိုးရာနဲ့တေးသောတွေကိုပားကြောင့်ရွေးချယ်ခဲ့တာလဲဆိုတာနဲ့ပတ်သက်ပြီးတော့အခုလို့ပြောရတယ်ဂီတမိတ်အဖွဲ့တည်ထောင်သူခစ်ဂျန်ခေါ်စန္ဒယာခင်ခင်လေးက
နောက်တိုင်ဆိုင်ရေးဆရာမှာဆိုင်ရေးဆရာတယ်သူနတ်ပွဲကြီးတဲ့အခါမှာnothing nothing ကိစ္စကိုတစ်ခါမှမရေဘူးသူတဲ့အဲ့ဒီအကြောင်းမရေဘူးဆိုလူမှုရေးကိစ္စရတယ်ဘာသာရေးကိစ္စရတယ်နတ်ကတော်ဘွားတိစိဒါပေမဲ့ nothing not ဘူးတဲ့အခါမှဘယ်သူမှမပြော
လုံးကြီးကိုယ်ဝယ်မှုနဲ့ပတ်သက်ပြီးတော့လဲစိတ်ဝင်စားကြတာကြောင့်အခုလိုနတ်သချင်းတွေကိုရွေးချယ်ခဲ့တာလို့ဆိုပါရယ်ဒီအစည်းအဝေးအတွက်နတ်သချင်းတေးသွားတွေတီးခတ်ဖို့ SUNY Newport တက္ကသိုလ်မှာလာနေချီတင်ကြားပေးခဲ့ရတာပါတက္ကသိုလ်မှာအချိန်ပိုင်းတင်ကြားပြသပေးနေသူကတော့မြန်မာစိုင်းပညာရှင်မှာပဝိုင်းဆရာကိုကျော်ကျော်နိုင်ကအခုလိုပြောရတယ
်ဆိုတော့ကိုကဘယ်နေရာပါလဲဆိုတော့ဒီចောင်းသားတွေကိုစိုင်းဝိုင်းနဲ့သင်ပေးတဲ့နေရာပေါ့နော်ပထမတော့ဧည့်သည်အနေနဲ့ပါနောက်ပိုင်းကျတော့သူတို့ចောင်းသားတွေပါတင်ပေးပါဆိုတော့ ਨੇ ចောင်းသားတွေကိုတင်ပေးလိုက်တာ3လပေါ့အဲ3လကျော်ကျော်လေးအဲ့ဒီမှာသူတို့နဲ့ကိုယ်တိုင်း
ကိုလည်းဝင်တီးတယ်သူတို့လည်းတင်ပေးထားတယ်ဆူနီနီယူပေါ့စ်တက်ကတူမှာမြန်မာဂီတနဲ့ပတ်သက်ပြီးတော့သင်ကြားပေးလာတာနှစ်နှစ်လောက်ကြာပြီလို့လည်းဆိုပါတယ်မြန်မာဆိုင်ဝင်နဲ့ပြောဖက်တီးခတ်တဲ့ဂီတတူဒီယာတီးခတ်နီကိုသင်ကြားပေးနေတာပါအတန်အရာကောင်းကောင်းနဲ့တီးခတ်နိုင်တာကြောင့်မြန်မာဂီတတူဒီယာတွေတီးခတ်ရတာကိုကျောင်းသားကျောင်းသူတွေလည်းကြိုက်ကြတယ်လို့ပြောပါတယ်ဆူနီနီယူပေါ့စ်တက
တဲ့ကိုခံရပြီးပြီးလိုက်တဲ့အတန်ဟာစီးချက်ညီညီနဲ့ဟင်းပြီးထွက်လာတာကြောင့်နားထောင်ရတာအရသာရှိပါတယ်။ကိုကြီးကျော်နတ်တို့နဲ့ကရာကိုလည်းသူတို့ကတော်တော်ကြိုက်ပါတယ်။ဒီတီးလုံးဟာသူတို့တီးခတ်ခဲ့ဘူးသမျှတွေမှာအကြိုက်ဆုံးလို့ပြောကြပါတယ်
။မြန်မာဆိုင်ပညာကိုအမေရိကန်ကျောင်းသားကျောင်းသူတွေတီးခတ်နိုင်အောင်ဘလို့သင်ကြားပေးခဲ့ရလဲဆိုတာကိုလည်းဆိုင်းဆရာကိုကျော်ကျော်နိုင်ကအခုလိုရှင်းပြပါရယ
်အားလုံးစိတ်ဝင်စားကြပါကျွန်တော်ကျူးကျော်စားစားလုပ်ကြပါဒါမဲ့ကိုကဆိတ်ရှည်ရတာပေါ့နော်ဆိတ်ရှည်ရတယ်ဆိုတာ note notation တွေပါတယ်မပါဘဲနဲ့ဒီတိုင်းဘိုင်းဟပ်ပေါ့နော်နည်းနည်းနည်းနည်းစီတို့ step by step နည်းနည်းနည်းနည်းစီတို့တင်ပြီးတို့အိမ်ကြတော့ဒါလေးကိုဗီဒီယိုရိုက်ပေးလိုက်တယ်တို့မရှင်းဘူးဆိုလို့ရှိရင်တို့ဖုန်းကိုတောင်းလိုက်တယ်တောင်းပြီးဗီဒီယိုလေးကြိုက်တို့တီးနေတာလေငါသားမို့လဲကိုဝင်တီးကြီးပြီးလို့ရှင်တို့ဗီဒီယိုရိုက်ခိုင်းပြီးဒါလေးအိမ်မှာလေ့ကျင့်နားထောင်ပေါ့အဲ့လိုနဲ့သွားတာပေါ့နည်းနည်းနည်းနည်းနည်းနည်းချင
ရည်ဖြစ်တဲ့ပမာကြီး6လုံးပတ်ကြီးမောင်းစရာရီကိုတင် जा ပြီးခဲ့တာပါနယူးယောက်ခြေဆိုင်အာရှယဉ်ကျေးမှုကောင်စီ ACC ကအခုလိုတင် जा နိုင်ဖို့ပံ့ပိုးပေးခဲ့ပါတယ်အခုချိန်ကတော့ကာယောဂကာလဖြစ်တာကြောင့်အွန်လိုင်းကနေသာရှင်နီဝဲတွေကျင်းပနိုင်ပေမဲ့လည်းလုပ်ငန်းတွေပြန်စတင်နိုင်တာနဲ့မြမဂီတာပြန်ပွားရေးနဲ့ပတ်သက်တဲ့အစီအစဉ်တွေကိုထပ်မံဆောင်ရွက်သွားမှာဖြစ်ကြောင်းလည်းဂီတာပညာရှင်တွေကပြောပါတယ်မြမဂီတာဘယ်လိုစတင်စိတ်ဝင်စားခဲ့တယ်ဆိုတာနဲ့မြမပြည်မှာစံနေရစတင်ပြီးခဲ့တဲ့အကြောင်းခစ်ကျန်းကအခုလိုရှင်းပြပါရတယ်။
1980ခုမှာကျွန်မ DMA Doctorate University of Michigan လို့တဲ့အခါမှာကျွန်မဆရာမ Judith Becker သူကျွန်မကိုအကြံပေးတာဟိုစံနေရကိုစိတ်ဝင်စားတာရှိရင်မြမပြည်မှာဟိုဗမာပြည်သွားကျင်လားကျွန်မသွားကျင်တယ်သွားကျင်တယ်ဒါပေမဲ့ဆရာမရှိဘူးဘာဖြစ်လဲဆိုတော့အဲဒီစန္ဒယာကိစ္စကိုကျမခက်ခက်ခွေနားထောင်တဲ့အဲကြာကြာချင်းကျမစိတ်တအားသဘောကြတယ်ဒါဆိုကျမလိုက်တည်တယ်အဲဥပမာစန္ဒယာဂီတလူနေဥကိုကိုရဲ့တိကွက်ကျမလိုက်နားထောင်တယ်ကျမအိုးသိကျင်တယ်သိကျင်တယ်ဒါဆိုကျမသူ့နဲ့ဟိုတွေ့ကျင်တယ
်အာရင်ကုန်မောင်ဘယ်လောက်ကြာခဲ့ပါလဲ
1980ခုနှစ်မှာကျမဟိုရန်ကုန်သွားတဲ့အခါမှာကျမအမေနဲ့ဟိုတပပေးရှိတယ်။နော်ဗီဇာအဲ့ဒီအချိန်မှာဗီဇာတပပေးပေးအစိုးရတိတ်မကြောက်။ဒါဆိုတင်ငယ်ချင်းတယောက်သူ့ဒဒီဥကိုကိုဂီတလူနေမောက်ကိုကိုပြီးတယ်မေးစပေးတာ။မေးစပေးတဲ့အခါမှာကျမသူ့ရဲ့ဆရာရဲ့အိမ်လာတာလန်းကိုသွားတယ်။ဆရာအိမ်မှာသူ့ကျမကိုတင်ပေးတာ၄ရက်။ဒါဖြစ်လို့ဆိုတော့အချိန်ရှိလို့ပြေလို့ပြောလဲကျမစေဝနေတယ်ဘာဖြစ်လဲဆိုတော့ဟိုအဲဆရာဆရာတအားကောင်းတယ်ဆရာတအား genius ဖြစ်နေတယ်ဒါပေမဲ့ကျမအချင်းမရှိတော့ဘူးဒါဆိုကျမခက်ခက်ခွေအတန်ဖန်းတယ်အတန်ဖန်းတဲ့အခါမှာဆရာဒီမြန်မာဂီတာမြန်မာစံတရားဂီစာကိုအကြောင်းကိုသင်ပေးတာပြောပြတယ်
မြန်မာစံတရားနဲ့ဒီအနောက်တိုင်းစံတရားဘယ်လိုကွာပါလဲ
အများကြီးကွာနေတယ်လေတိနံပါတ်1တစ်ချက်ကဟို notation တုံးနေတယ်အနောက်တိုင်းဂီတာနော်အာမြန်မာဂီတာက oral လို့ခေါ်တယ်ဆိုတာဟာနားနဲ့သင်ပေးတာနော်ဒါဆိုအေးဘယ်လိုပြောမလဲဟိုရိုးရတခြင်းလဲဆိုတာနားထောင်ရင်ဒါပေမဲ့အနောက်တိုင်းဂီတာမှာကြားမှုနာဝါရှိတယ်ဒါပေမဲ့သင်ငယ်တာရှိတယ်ဒါဆိုမျိုးရှိတယ်အာကျမအဲ့ဒီဂီစာကိုခွာတဲ့ကိစ္စဒါတစ်ချက်နောက်တစ်ချက်ကဟိုအာဒီကန်တာသုံးတဲ့အာလက်တွေလက်သုံးတဲ့ညာပဲကိစ္စကိုအာအနောက်တိုင်းဂီတာကညာပဲညာလက်
ပေးလက်ရှိတယ်နည်းနည်းခွာနေတယ်ဒါပေမဲ့မြန်မာဂီတာစန်ဒီယာပတ်လာ technique လေဟိုပဝိုင်း technique နောက် sound technique ကဟိုညာဘက်ဟိုအတွေးအဖက်ကိစ္စကိုတအားအရေးကြီးတယ်ဒါဆိုအဲ့ဒီကိစ္စကိုအရင်ကကျွန်မမသိဘူးဒါပေမဲ့ဒုတိယတစ်ချက်ကအဲ့ဒီကန်တာသုံးတယ်ဘေးလုံးသုံးတယ်လေလက်ဘေးလုံးသုံးတယ်လက်ချောင်ဘေးလုံးသုံးတယ်အဲ့ဒီကိစ္စကိုကျွန်မသိတာ
အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျမခင်မျိုးသက်ပါ။ COVID-19 ကာယောဂါနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအတွက်ဆေးရုံတွေနဲ့လူလူပညာပေးလုပ်ငန်းတွေမှာသုံးဖို့စက်ပစ္စည်းကရိယာတွေကိုမိထီလာမှာရှိတဲ့မြန်မာနိုင်ငံလေကြောင်းနဲ့အာကာသပညာတက္ကသိုလ်ကအင်ဂျင်နီယာတွေကတီထွင်ဖန်တီးပေးခဲ့ကြပါတယ်။ဘလူးပစ္စည်းတွေကိုတီထွင်ပြီးအကူအညီတွေပေးခဲ့တယ်ဆိုတော့မောင်းသူမဲ့လေရင်သူတေသနာဌာနပမခဌာနမှဒေါက်တာတဲမမောင်ကပြောပြပေးပါတော့
ဒီမနက်ကကိုဗစ်ရောဂါကာဝေးထိန်းချုပ်ရေးလုပ်ငန်းတွေမှာဒီထောက်ကူပြုဖို့အတွက်ကျွန်တော်တို့ပစ္စည်းလေးမျိုးတည်ထွင်ပြီးဆောင်ရွက်ပေးခဲ့ပါတယ်ခင်ဗျာပထမပစ္စည်းကတော့ဝေးထိန်းဤပညာကိုအသုံးပြုပြီးတော့သွားနိုင်တဲ့ဒီ robot trolley နဲ့နောက်တစ်ခုကတော့ကျွန်တော်တို့အဝေးထိန်းဓာတ်ဤပညာကိုအသုံးပြုထားတဲ့ robot sphere ဆီဖန်နဲ့ဆက်နဲ့အဲနောက်တစ်ခုကတော့ဒီသူတွေကိုကိုဗစ်နဲ့ဆိုင်တဲ့ကျန်းမာရေးအသိပညာတွေပေးနိုင်တဲ့နှိုးတိုးစော်ပေးနိုင်တဲ့ပေါ့နော်စပီကာဒရုန်းနော်ဒါနောက်ဆုံးတစ်ခုအနေနဲ့ကတော့ကျွန်တော်တို့ဒီစေဖန်ဒရုန်းပေါ့နော်ဒီကိုဗစ်ရောဂါကာဝေးဆေးရောပိုးသတ်ဆေးရေးလုပ်ငန်းတွေမှာဒါဆောင်ရွက်ပေးနိုင်မှုအတွက်ဒီအောင်းသူမဲ့စေဖန်ဒရုန်းပေါ့နော်ဒီလေးမျိုးမြန်မာနိုင်ငံကြီးကျောင်းနဲ့အာရတက္ကသိုလ်အနေနဲ့ဒါတည်ထွင်ပြီးတော့ပညာရေးဝန်ကြီးဌာနကတက်ဆင့်ပေါ့နော်ကျန်းမာရေးဝန်ကြီးဌာနကိုကျွန်တော်ပြည့်ရဲ့ပြီးတော့ဒါကအသုံးချလုပ်ငန်းတွေမှာဆက်ပြီးဆောင်ရွက်ပေးနိုင်ခဲ့ပါတယ်ခင်ဗျာ
robot trolley ကိုဘာကြောင့်ထွင်ရတာပါလဲ
အဲဒီရောဂါကစဖြစ်လာတဲ့အချိန်မှာကျွန်တော်ဒီနိုင်ငံတော်အတိုင်ပင်ခံနဲ့ဒီဝေဘကြီးကဒီဆရာဝန်မကြီးပေါ့နော်တက်သည့်ပညာရှင်တွေနဲ့ဆွေးနွေးတဲ့အခါမှာဒီ trolley လည်းလိုအပ်ပါတယ်ဒီလူနာတွေနဲ့ကွန်တက်အနည်းဆုံးဖြစ်စီဖို့အတွက်ပေါ့နော်ဒါမျိုးတာကြားတိရအတွက်ကြောင့်လို့ကျွန်တော်တို့တက္ကသိုလ်အနေနဲ့လည်းကနရှိလာတာပေါ့နော်အဲဒါကြောင့်ကျွန်တော်တို့ကဝေးထိန်းစနစ်သုံးတဲ့ robot trolley ကိုဒီကျမရေးဝန်ထမ်းတွေအတွက်ရည်ရွယ်ပြီးတော့ကြာတော့ဒီ positive လုပ်ငန်းတွေထိတွေ့အနည်းဆုံးဖြစ်အောင်ပေါ့နော
်ဆရာတို့ဒီ weber ကိစ္စဝင်ပို့တဲ့ robot trolley နဲ့ပတ်သက်ပြီးနည်းနည်းရှင်းပြပေးပါဆရာဆရာဘယ်လိုအသုံးပြုရလဲဆိုတာလေ
ဟုတ်ကဲ့ခင်ဗျာ robot trolley ကမှာပါဝင်နေရတော့ကျွန်တော်တို့ဒီအဝေးထိန်းဒီ remote controlစနစ်တွေပါဝင်ပါမယ်နောက်တစ်ခါခမင်းဘူးပေါ့နော်အဘူး20 30အထိတည်ဆောင်နိုင်မှုအတွက်အကန့်နှစ်ကန့်တွေပါဝင်ပါမယ်နောက်တစ်ခါကျွန်တော်တို့ remote control ကိုမောင်းနေတဲ့အခါမှာလွယ်ကူဖို့နဲ့ဒါလူနာစီရောက်မရောက်ကိုသိရှိဖို့အတွက်ကျွန်တော်တို့ဒီ drive ရဲ့ real time ပေါ့နော်ကြည့်ရှိနိုင်တဲ့ကင်မရာမျိုးစားတွေပါဝင်ပါမယ်ခင်ဗျအဲဆိုကျွန်တော်တို့အဲ remote control ကိုလည်းတစ်ခါကြက်မာရေးဝန်ထမ်းတွေကိုလွယ်လွယ်ကူကူနဲ့ဟုတ်လားဒီလူရဲ့နေရာတွေကိုရောက်အောင်အတွက်အသုံးပြုဖို့အလွယ်ကူဆုံးဖြစ်အောင်လည်းတည်ထွင်ထားပါတယ်နောက်တစ်ခါကျွန်တော်တို့ပတိစနစ်ကိုလည်းခန္ဓာသွင်းနေရမှာမဖြစ်အောင်ပါနော်အချိန်ကြာကြာနဲ့အချိန်ကြီးပဲအများများဆောင်ရွက်နိုင်အောင်လို့ပတိစနစ်တွေကိုလည်းကျွန်တော်တို့အများများပါနော် every body ကလည်းများတဲ့ပတိစနစ်တွေကိုအသုံးပြုပြီးတော့ထည့်သွင်းမှာထားပါတယ်ခင်ဗျဟုတ်ဟု
တ်ကဲ့ဆရာဒီ trolley ဘယ်နှခုလောက်များလောက်ပြီးတော့လှူပြပါလဲဆရာ
အဲ့တော့ဒီကတော့ကျွန်တော်တို့ပထမဆုံးအရေးပေါ်အနေနဲ့တော့ဒါတစ်ခုတည်ဆုံးပြီးတော့နောက်တော့ကြံကြံနဲ့တခြားအလူရှင်တွေကလည်းဟိုဆောင်ရွက်ပေးပါဆိုတော့ကျွန်တဲ့အလူရှင်တွေအတွက်လူရှင်တွေရဲ့ဒီအထောက်ပံ့နေပေါ့နော်အဲ့ကျွန်တော်တို့နောက်ထပ်နှစ်ခုကျွန်တော်တို့ဒါလူငန်းပေးနိုင်ခဲ့ပါတယ
်ဒီကြံကြံနဲ့ဆေးဖြန့်ဖို့ပိုးသက်ဆေးဖြန့်တဲ့ဆက်ကောဆရာအဲ့ဒါလေးနည်းနည်းရှင်းပြပေးပါအောင်ဆရာ
အဲ့လိုထော်လီလုံးနေတဲ့အချိန်တွင်းမှာပဲအဘူဘာကြီးကဒီကျန်ကျန်ကြီးစီးပင်းနဲ့ဆက်လိုအပ်တယ်လို့ဒါသိရတဲ့အတွက်ကြောင့်မလို့တခါကျွန်တော်ကကျန်ခင်းစီးပင်းနဲ့ဝေးထိန်းစနစ်ပါတဲ့စပီယာလိုဘို့ပေါ့နော်ကျွန်တော်တို့တည်ထုံခဲ့ရပါတယ်ခင်ဗျအဲသူ့မှာလည်းကျွန်တော်တို့ကအချိန်မှာကျွန်တော်စီးပင်းသွားမယ်အလဲမှာစီးပင်းမှုတင်ထားတယ်နောက်မှာအဲ့စီးပင်းထားတဲ့ဟာလေးကိုတုတ်ဖို့အတွက်အမွေးဘွားဟိုဘက်ဒီပါဝင်တာပေါ့နော်အချိန်မှာပြန်မယ်နောက်ကတခါရင်ဟိုတုတ်သွားမယ်နောက်တစ်ခုကကျွန်တော်တို့ဒါရေးတိုင်းကြည့်ရှုနိုင်တယ်ဟိုကင်မရာပေါင်းပါမယ်နောက်ကျွန်တော်တို့ဗာစဉ်းစားတဲ့အနေနဲ့ဆိုတော့အဲတကယ်လို့သူကတွားရဲ့ဟိုဒီကရင်အောက်တွေပါပြီးတွားတာပြလိုက်မှာဒီအတိုက်ထိုက်တွေဟိုရှိနေတယ်ပေါ့နော်အဲဒီဒါ robot ကတွားနေတယ်ခက်ခွဲမှုတောင်မလို့ robot ရဲ့ဘေးပတ်နေမှာကျွန်တော်တို့ကတခုနဲ့တိုက်တယ်လေပြီးတော့ကျတော့သူ့ရဲ့လမ်းကြောင်းတိုင်းဖြစ်သွားဘူးပေါ့နော်ဖြစ်နေအောင်ပေါ့နော်ဘာဖြစ်တာလဲဆိုတော့ကျွန်တော်ဘေးနေချိုးတဲ့ဘေးနေကျွန်တော်ကဒီတောင်လေးတောင်မှထိတာကြောင့်ဒါဒီဘေးကကရင်လေးပဲတိုက်တိုက်
ကနဒီနိုင်ငံနဲ့ပြတိုက်တယ်ပေါ့နော်အဲသူကသူလူတယောက်ဟိုချောပြီးတော့ထွက်တော့ပေါ့နော်အဲအဲ့ဒီတွေ့တယ်ကျွန်တော်သူချစဉ်းစားပြီးတော့ robot ဝေးထင်းစနစ်ပါတဲ့ဒီ session နဲ့ robot ကိုဝေးပါကြီးတွေ့တယ်ကျွန်တော်ဆောင်ရွက်ပြနေခဲ့ပါတယ်ခင်ဗျာ
ဒီ covid 19မှာဆက်ဆော့ပြောရတဲ့အချိန်မှာပညာပေးလုပ်ငန်းတွေအတွက်ပါအထောက်အကူပေးတယ်ဆိုတာဘယ်လိုမျိုးပုံစံနဲ့ဒီအထောက်အကူပေးလဲပြောပြပေးပါရှင်
အဓိကကိုဗစ် -19 ရောဂါကအဓိကကျွန်တော်ပထမဆုံးကမ္ဘာရဲ့ပထမဆုံးကပ်ရောဂါဖြစ်နေပါတော့။အဲဒါကြောင့်အရေးကြီးတာကကျွန်တော်တို့ကပြည်သူတွေကဒီကပ်ရောဂါကြောင့်နားလည်ဖို့ဘယ်လိုကာကွယ်ရေးလုပ်ငန်းတွေဆောင်ရွက်မလဲဆိုတာသိဖို့ပေါ့နော်။ဒါဒီအချိန်ကာလကပထမဆုံးဟာလည်းဖြစ်တဲ့ကြောင့်လို့ဒါမျိုးစုံမှုလုပ်ငန်းတွေဆောင်ရွက်လို့အရေးပါတဲ့ဒါလုပ်ငန်းတစ်ခုဖြစ်ပါတယ်။ဘာလို့ဆိုတော့ဒီကရောဂါတင်းတယ်ဖြစ်တယ်ဘယ်လိုကာကွယ်မှလည်းမသိဘူး။နောက်ပြီးတော့အချိန်နဲ့တပြေးညီချိရအောင်လည်းပြည်သူတွေစီကိုအမြန်ရောက်ချင်တယ်ပေါ့နော်။အဲ့ဒီအရာကြီးကြောင့်မလို့ဒုံးကိုအသုံးချပြီးတော့ဒါဒုံးမှာစပီကာတက်ပြီးတော့ပေါ့နော်မြင့်မီမီတာ50ခန့်နေပြီးတော့ဒါအသုံးချပြီးအောက်ကနေကျွန်တော်တို့ဒါမိုက်နေပေါ့နော်အော်မယ်ဒါကအတန်သုံးထားမယ်ကိုပြောချင်တဲ့အောင်ဒါမျိုးလုပ်မယ်ဆိုရင်ကျွန်တော်တရက်ကွက်ကိုဒုံးနဲ့နှစ်ခေါက်လောက်တက်လိုက်ရုံနဲ့ဒါရက်ကွက်မှာရှိရသူတွေအချိန်ကုန်ပြီးမှချီချီမြင့်မီနေပေါ့နော်သိရှိရမယ်ဆိုတော့အဲ့လိုရည်ရွယ်ချက်နဲ့ပေါ့ဆောင်ရွက်ခင်ရှင်ဖြစ်ပါတယ်ဟုတ
်ဆက်အခုအသုံးချနေပါလေဆက်
ဟုတ်ကဲ့ဒီစပီကာလုံးကိုတော့ပြီးခဲ့တဲ့ဒီကူဘွန်းနိုင်ဒီတာ first wave မှာကနေကရန်ကုန်တိုင်းမှာရှိနေမှုနဲ့တခြားမှုတွေဇာတ်လုံးကိုတုံးချပြီးတော့အဒီပြီးနေနိုင်တယ်ဒါဆောင်ရွက်ပေးနိုင်ကြပါတယ်ခင်ဗျ
တိပညာပေးတာအပြင်ဆေးဖြန်းလာဘယ်နေရာတွေမှာလောက်တာပါလဲဆရ
ာဆေးဖြန်းလို့ကျွန်တော်တို့ကတော့ဒီတမကြီးဦးဇနာကိုကျွန်တော်ဒါပို့ဆောင်ပေးရနောက်ပိုင်းမှာဒါတို့လုပ်ငန်းလူအချက်ကိုမြည်ပြီးဆောင်ရွက်ပါလို့ပြောပါတော့ဒါဆိုတော့ဆေးဖြန်းခြင်းကတခြား site တွေလည်းအရှိကောင်းရှိနေတော့ပေါ့နော်ဒါကြောင့်မို့လို့ကျွန်တော်ဒါ season တော့တော့လူတွေနဲ့ကျွန်တော်တို့ကဒါအနည်းဆုံးမဖြစ်ဖို့လိုအပ်တာပေါ့နော်အဲကြောင့်ကျွန်တော်တို့ကတော့ဘာအတွက်ရည်ရထားလဲဆိုတော့အဲဒီ quarantine center ကြီးလုပ်ဖို့နေရာတွေလူမရောက်ခင်ပေါ့နော်ဒါမှမဟုတ်လေ quarantine center ကြီးပြီးပြီးနောက်ပိုင်းပေါ့နော် quarantine center ကြီးလူတွေဖိပြီးနောက်ပိုင်းဒါမှမဟုတ်လေဆေးရုံတွေကအဲလူတွေဖိပြီးနောက်ပိုင်းဒါမှမဟုတ်လေဆေးရုံတစ်ကြီးလုံးတဲ့ခါမှာဒါ safe နဲ့ဟာမျိုးဒါမျိုးတွေကတော့သုံးတဲ့မှာဖြစ်ပြီးပေါ့ဒါလူကြားထဲမှာဆိုရင်တော့ဒီအမုံဆက်တွေကလူရတဲ့နေရာတွေရောက်နိုင်တဲ့အတွက်ကြောင့်မဟုတ်ဘူးမရှိတဲ့နေရာမျိုးတွေမှာလူရောက်သေးတဲ့နေရာမျိုးတွေမှာပေါ့နော်ဒါမှမဟုတ်ညပေါ့ညပိုင်းဒီမှာဖြစ်ဖြစ်ဒါမျိုးတွေအသုံးချပြီးတော့ဟိုဆောင်ရွက်နိုင်နေဆိုရင်ဆင်ပြေပါတယ်ခင်ဗျာ
ဒေါက်တာသဲမမုံရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်တိတ်ပန်တဲ့ဤပြညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်နော်ခုဆက်လက်ပြီးတော့တည်င်းအချင်းချုပ်ကိုကြေညာပေးပါမယ်။အမေရိကန်သမ္မတဒိုနယ်ထရမ့်ဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့သိကြီးတာကိုသဘောပေါက်ပေမဲ့အရေးမကြီးသလိုမျိုးအမေရိကန်ပြည်သူတွေကိုသူပြောဆိုခဲ့တဲ့အသံဖိုင်ပေါ်ထွက်လာတာနဲ့ပတ်သက်ပြီးတော့ဖြေရှင်းမှုကြိုးစားနေပါတယ်။အမေရိကန်ပြည်သူတွေကိုပ້າကြောင်လိညာခဲ့တယ်လဲဆိုတဲ့သတင်းထောက်သူရဲ့အမေကိုသူမလိန်ခဲ့ပါဘူးဆိုပြီးသမ္မတထရမ့်ကအင်ပီရိုသတင်းစာရှင်းလင်းပွဲမှာခက်ပြက်ပြက်ပြန်ပြေးခဲ့တာပါ။ဆိုင်ဆာဘော့ဒ်ဝုဒ်ဝတ်ကသမ္မတထရမ့်ကိုဒီနေ့အစောပိုင်းမေးမြန်းထားတဲ့အတန်းဆိုင်ထဲမှာတော့ကိုဗစ် -19 ကရောဂါနဲ့ပတ်သက်ပြီးပြည်သူပြည်သားတွေသိပြီးတော့စိတ်မပူအောင်ရှော့ပေါ်ပြောဆိုခဲ့တာလို့သမ္မတထရမ့်ကပြောဆိုထားတာပါ။အင်ဂျီရိုသတင်းစာရှင်းလင်းပွဲမှာမေးမြန်းခဲ့တဲ့ ABC သတင်းထောက်ရဲ့မိခွန်ဟာရိုင်းပြတဲ့မိခွန်ဖြစ်တယ်လို့လည်းသမ္မတကပြောဆိုခဲ့တာပါ။ဆိုင်ဆာဝုဒ်ဝတ်ရဲ့နောက်ဆုံးထုတ်ဆောင်အတွက်လူတွေ့မေးမြန်းခန်း18ကြိမ်ပြုလုပ်ခဲ့တာဖြစ်ပြီးအဲဒီထက်ကသူပြောခဲ့ဆိုခဲ့တာတွေနဲ့ပတ်သက်လို့လည်းသမ္မတထရမ့်ကဖြေရှင်းမှုကြိုးစားနေပါတယ်။ကွန်ပျူတာတွေကိုအွန်လိုင်းကနေဖောက်ထွင်းခိုးဝင်ကြတဲ့အစိုးရကကြောထောက်နောက်ခံပေးထားတဲ့ဟက်ကာတွေကအမေရိကန်နိုင်ငံရေးမဲဆွဲစီယုံပွဲတွေစီယုံရေးအဖွဲ့နဲ့ဆက်ဆက်နေတဲ့အုပ်စုတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေတိုးလုံလာတယ်လို့ Microsoft ကုမ္ပဏီကပြောပါတယ်။2016ခုနှစ်ကဒီမိုကရက်ပါတီမဲဆွဲစီယုံရေးအဖွဲ့ရဲ့ကွန်ပျူတာတွေကိုအွန်လိုင်းကနေခိုးဝင်ခဲ့တဲ့ရုရှားစစ်ထောက်လိုင်းရဲ့အဖွဲ့ကပဲနိုင်ငံရေးပါတီနဲ့အကြံပေးအဖွဲ့အပါအဝင်အဖွဲ့အစည်းပေါင်း200ကျော်ရဲ့ကွန်ပျူတာတွေကိုအွန်လိုင်းကနေဖောက်ထွင်းခိုးဝင်ဖို့ကြိုးစားခဲ့တယ်လို့လည်း Microsoft ကပြောပါတယ်။ American ပြည်တော်စုမှာ 9/11 အကြမ်းဖက်ဝါရဆွဲတိုက်ခိုက်ခံရမှုနှစ်ပတ်လည်နေ့ဖြစ်တဲ့ဒီကနေ့မှာ Washington DC မြို့တော်အနီးက Virginia ပြည်နယ် Arlington မှာနှစ်ပတ်လည်အောက်မေ့ပွဲအခမ်းအနားကိုအွန်လိုင်းကနေပဲကျင်းပဖို့အစီအစဉ်ထားပါတယ်။မနေ့9နိုင်ခွဲမှာစတင်မဲ့အခမ်းအနားကိုခရိုင်ကုန်းမြို့တပ်ဖွဲ့ကအလံကန်ချစ်တဲ့တရုတ်ပြပြီးပန်းခွေချတာလေရင်ဝင်တိုက်ခဲ့တဲ့မနေ့9:38မိနစ်မှာခဏသာညိတ်တဲ့တားမျိုးတွေလည်းပါဝင်မှာပါနယူးယောက်မြို့ကမိုးမျောညင်းအောင်တက်ခဲခံရတဲ့နေရာမှာလည်းအောက်မုတ်ပဲအခမ်းအနားကိုကြိုတင်ရိုက်ကူးထားတဲ့ဗီဒီယိုတွေကို9/11ပြတိုက်အင်တာနက်စာမျက်နှာမှာဒီကနေ့မနေ့ထုတ်လင်းပြသရင်းကျင်းပမှာဖြစ်ပါတယ်ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင် POA ကိုအားပေးနာဆင်တဲ့အတွက်ထူးကျေးဇူးတင်ပါတယ်ပတ်သက်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျေးဇူးအားလုံးချမ်းသာရှင်လာပါစေရှင်ကျမအနောင်လာပါ
This program has come to you from the Voice of America, Washington.